Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ဒါရှင်များရှင်အမေရိကန်မြောက်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်းကနေ2018ခုနှစ်ဧပြီလ28ရက်တောက်ကြနေမနက်ခင်းအတန်လွဲစီစီနေကိုမြန်မာစံတော်ချိန်မနက်6နာရီခွဲကနေ9နာရီထိလိုက်လိုမီတာ24 40 49 50နဲ့လိုက်လက်မီတာ190လို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီမနက်ခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမဆွမျက်မုံနဲ့အတူချင်ညာပေးပါပါကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တောက်ကြံနေ့မှာမြောက်ကိုရီးယားအရေးဆွေးနွေးကြမှာဖြစ်ပါတယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖရင်ဟာနိုင်ငံခြားအစိုးရတွေစီကငွေကြေးလက်ခံခဲ့ပုံရတယ်ဆိုတဲ့အထောက်အထားသစ်တွေထွက်ပေါ်လာပါပြီဥရောပကခီးထွက်နေတဲ့ဗိုလ်ချုပ်မှူးကြီးမင်းအွန်လိုင်းကိုစတဲ့ပရင်းနေကဂျာမနီနိုင်ငံကိုရောက်ရှိသွားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမဆွမွန်
။ဟုတ်ကဲ့ပါရှင်။ဒီမနက်ခင်းသောတာရှင်နေနားဆင်ရမယ့်သတင်းထူးတွေကတော့ဂျာမနီကိုရောက်ရှိနေတဲ့တမတော်ကာကွယ်ဦးစီးချုပ်နဲ့ဂျာမနီစစ်ဦးစီးချုပ်တို့တွေ့ဆုံတဲ့သတင်းမှာနားဆင်ရမှာကတော့
ဒီပေါ်စစ်တပ်နဲ့ပတ်သက်တဲ့ဟိုနည်းပညာတို့သင်တန်းတွေပေါ့ရုရှားနိုင်ငံကိုဟိုသွားရောက်နေခဲ့တာတဲ့ဆိုင်ပေါ့နော်ဂျာမနီနဲ့ပြန်လည်ပြီးတော့ဒီဆိုင်ယူထူတောင်းပါတော့
ဂျာမန်မြန်မာစစ်ရေးဆက်ဆံမှုနဲ့ပတ်သက်ပြီးတော့သုံးသက်ချက်သတင်းအပြည့်အစုံနောက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တရုတ်ခီးမဆခင်မှာပဲသူရဦးရွှေမန်တရုတ်နိုင်ငံကိုရောက်နေတဲ့ပေါ်သုံးသက်ချက်မြောက်ကိုရီးယားဆိုရတွေ့ဆုံဆွေးနွေးရေးစပွဲပေါ်ရောက်လာအောင်ပိတ်ဆို့အရေးယူတန်းခတ်မှုတွေသုံးဖို့လိုတယ်လို့တန်တမာရေးရစ조사ဖို့လိုတယ်ဆိုပြီးအမေရိကန်တမရကလွှတ်တော်အမတ်တွေကိုလေးထားပြောကြလိုက်တာတော့အမေရိကန်တပ်ဒုံခွင်ဒုံစနစ်ကိုတောင်ကိုရီးယားနိုင်ငံရွေးကောက်ပွဲကျင်းပဖို့နှစ်ပတ်ပဲလိုတော့တဲ့အချိန်အလောတကြီးတက်စင်ဖို့လုပ်တာဟာဘလို့အငင်းပွားပွဲတွေရှိလာပါသလဲဆိုတဲ့သတင်းလွှာတွေနားဆင်ရဖို့ရှိပါတယ်အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့မဆုမြတ်မွန်တို့တင်ဆက်ပေးပါမယ်ရှင
်မြောက်ကိုရီးယားရဲ့နျူကလ িয়ার ဘုံးထုတ်လုပ်ဖို့ချင်းချောက်မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြံနေဆွေးနွေးတဲ့အခါမှာမြောက်ကိုရီးယားကိုဖိအားတိုးပြီးပေးဖို့အတွက်အမေရိကန်ကတခြားနိုင်ငံတွေကိုတွန်းအားပေးမယ်လို့မျှော်လင့်ရပါတယ်။ဒီတောက်ကြံနေအစည်းအဝေးမှာအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာဥက္ကဋ္ဌဖြစ်တဲ့ပထမဆုံးဆောင်ရွက်မှလည်းဖြစ်ပါတယ်။လုံခြုံရေးကောင်စီကအရေးယူလှုပ်ဆောင်မှုတွေချက်ချင်းရှိလာနိုင်မယ်လို့မျှော်လင့်မှထားပေမဲ့ဝန်ကြီး Tillerson ကတော့အမေရိကန်ရဲ့မြောက်ကိုရီးယားပေါ်မှာဖိအားပေးမှုတွေတိုးမြင့်ဖို့လှုပ်ဆောင်နေတာကိုတခြားဖွဲ့ဝင်နိုင်ငံတွေပါပူးပေါင်းလာဖို့အတွက်ဖိအားပေးမယ်လို့မျှော်လင့်ရပါတယ်။ဗိုလ်တခုနေကလည်းအရှိအအရှဆိုင်ရာအမေရိကန်ယာယီလက်ထောက်နိုင်ငံခြားရေးကြီးဆူဇန်သွန်တန်ကငင်းချမ်းတဲ့အဖြစ်ရနိုင်မလားဆိုတာစပြီးရှာဖွေချက်ဖို့ပန်ကြားခဲ့တယ်လို့ဒီပြဿနာဟာတိတ်ကိုအရေးတကြီးကင်တွယ်ရမယ်အနေအထားကိုရောက်လာပြီလို့ပြောပါတယ်ဒီလိုလှုပ်ဆောင်အောင်မှာစီးပွားရေးဂန်ခတ်မှုတွေကိုဦးစားပေးရမယ်လို့ဆိုပါတယ်သူတို့ရဲ့လက်နက်အစီအစဉ်အတွက်ပံ့ပိုးပေးနိုင်တဲ့ပစ္စည်းကိရိယာတွေပေးနေတဲ့ကုမ္ပဏီတွေကိုဂန်ခတ်ဖို့နဲ့အချက်လက်တွေမျှဝေဖို့နိုင်ငံတကာကပေါင်းအောင်ဖို့ပါပန်ကြားခဲ့တာပါဒါပြင်တရုတ်နိုင်ငံအနေနဲ့အရင်ကတည်းကပို့ပြီးရိုင်းပင်းကူညီမယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်တောက်ကြံတဲ့အစည်းအဝေးမှာတရုတ်နိုင်ငံခြားရေးဝန်ကြီးနဲ့အတူဂျပန်နဲ့တောင်ကိုရီးယားကနိုင်ငံခြားရေးဝန်ကြီးတွေလည်းတက်ရောက်မှာမို့ဝန်ကြီးတယ်လီဆန်အတွက်သူ့အစီအစဉ်တွေကိုချပြဖို့အတွက်အကောင်းဆုံးအနေထားဖြစ်နေပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်စစ်တပ်ဗိုလ်ချုပ်ကြီးတာဝန်ကနေ2014ခုနှစ်မှာအနားယူချိန်မှာနိုင်ငံခြားအစိုးရတွေစီကအဖိုးအခပေးတာလက်မခံရလို့တတိပေးထားပေမဲ့အသစ်ထွက်ပေါ်လာတဲ့အထောက်အထားတွေအရလက်ခံခဲ့ပုံရပါတယ်တူရကီအစိုးရစီကဒေါ်လာ5သိန်းကျော်နဲ့ရုရှားလုပ်ငန်းတွေစီကနေဒေါ်လာ10,000ချီကိုမိုက်ကယ်ဖလင်လက်ခံခဲ့တယ်ဆိုတဲ့အထောက်အထားအသစ်တွေမှာပြသနေပါတယ်ကြီးတဲ့ဝင်ကြီးနဲ့နိုင်ငံခြားရေးဝင်ကြီးတို့အနေနဲ့နိုင်ငံခြားအစိုးရတွေပေးတဲ့ငွေကြေးလက်ခံဖို့ဥပဒေအရခွင့်ပြုချက်လိုအပ်ပေမဲ့မစ္စတာဖလင်ကခွင့်ပြုချက်တောင်းခံခဲ့တဲ့အထောက်အထားတွေမတွေ့ရဘူးလို့အောက်လွှတ်တော်ကြီးကြပ်ရေးကော်မတီတွေကထိပ်တန်းဒီမိုကရက်အမတ်အလီဂျာကမင်းစ်ကဒီအထောက်အထားတွေကိုထောက်ပြန်စင်မှာဂျာတာဘေးနီကပြောကြားခဲ့ပါတယ်အခုလိုမျိုးလွှတ်တော်ကော်မတီတွေကစစ်ဆေးမှုအပြင်နိုင်ငံခြားအစိုးရတွေကပေးတဲ့ငွေယူဖို့ဖလင်ခွင့်ပြုချက်တောင်းခံခဲ့သလားဆိုတဲ့စုံစမ်းမှုကိုကာကွယ်ရေးဝန်ကြီးဌာနရဲ့မှလည်းလုပ်နေတာသိရပါတယ်။ပန်တဂွန်စစ်ဌာနချုပ်ကတည်တည်ချာချာတတိပေးထားတဲ့ကြားကပဲနိုင်ငံခြားကငွေတွေကိုဗိုလ်ချုပ်ကြီးဖလင်ဘာကြောင့်လက်ခံခဲ့ရသလဲဆိုတာမေးခွန်းထုတ်เสียဖြစ်တယ်လို့အောက်လွှတ်တော်အမတ်ကမင်းစ်ကပြောပါတယ်။ကာကွယ်ရေးဌာနမှတခုခုမှားနေတယ်ထင်လို့စုံစမ်းမှုလုပ်နေတာသိတော့ပါတယ်လို့အင်မြူရောပြောခွင့်ရသူရှွန်စပိုက်ဆာကလည်းပြောကြားခဲ့ပါတယ်။သမ္မတထရမ့်ကသူ့ကိုအမျိုးသားလုံခြုံရေးအကြံပေးအဖြစ်မရွေးချယ်ခင်မှာဖလင်နဲ့ပတ်သက်တဲ့လုံခြုံရေးနောက်ကျောင်းစစ်ဆေးမှုတွေကိုမလုပ်ခဲ့ဘူးလို့စပိုက်ဆာကဆိုပါတယ်။ရုရှားကို2015ခုနှစ်ကဖလင်သွားခဲ့ပြီးတဲ့နောက်အိုဘားမားအစိုးရလက်ထက်2016ခုနှစ်တုန်းကတက်တန်းတိုးခဲ့တဲ့လုံခြုံရေးကင်းရှင်းကြောင်းမှတ်တမ်းကိုအားကိုးခဲ့တာဖြစ်တယ်လို့စပိုက်ဆာကပြောပါတယ်ရှင်။
စီးရီးယားစစ်ပွဲရပ်ဆိုင်သွားစေဖို့အတွက်ရုရှားကိုဖိအားပေးဖို့လိုအပ်တယ်လို့ချက်တဲ့ပရင်းတွေက ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးနီကီဟီလီကပြောရင်ရုရှားပေါ်မှာသူ့ရဲ့ဆန့်ကျင်ပြောဆိုမှုတွေကိုပိုပြခဲ့ပါတယ်။စီးရီးယားအာဏာရှင်ပေါ်ဖိအားတိုးပေးဖို့လိုတယ်လို့အများကပြောနေပေမဲ့ဒါကလုံရင်းမဟုတ်ဘဲတကယ်ကရုရှားကိုဖိအားပေးဖို့လိုနေတာလို့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကတန်တမန်တွေကိုပြောခဲ့တာပါ။လုံခြုံရေးကောင်စီကစီးရီးယားကလူသားချင်းစာနာမှုဆိုင်ရာလက်ပတ်အစည်းအဝေးကိုကျင်းပနေတာဖြစ်ပါတယ်။ကုလသမဂ္ဂအကူအညီထောက်ပံ့ရေးဆိုင်ရာအကြီးအကဲ Stephen O'Brien ကဒီလာထဲမှာပဲဆေးရုံအနည်းဆုံး6ခုနဲ့ကျောင်း3ကျောင်းဘုံကျဲခံရတယ်လို့ပြောပါတယ်။2016အောက်တိုဘာလကစပြီးလူပေါင်း4သိန်းလောက်ရှိတဲ့အရှိပိုင်းကဂေါတောဝင်းကျင်ကိုကုလသမဂ္ဂကေဆေးအဖွဲ့တွေမတော်နိုင်ခဲ့ဘူးလို့လည်းပြောပါတယ်။ဒီကိစ္စတွေအတွက်ရုရှားကိုဖိအားပေးဖို့လုပ်အောင်မှာဖြစ်ပြီးသူတို့အနေနဲ့လုပ်ချင်တာမျိုးမဖြစ်အောင်ရပ်ပစ်နိုင်တာဟာသူတို့တဦးပဲရှိတယ်လို့လည်း Miss Haley ကပြောပါတယ်
။အီဂျစ်နိုင်ငံရဲ့လူခွေမှတ်တမ်းတွေတိုးတက်မလာတဲ့အတွက် American အစိုးရကအီဂျစ်အစိုးရကိုနှစ်ဆင့်ပေးနေတဲ့ဒေါ်လာ 1.5 ဘီလီယံဘိုးကူညီထောက်ပံ့မှုတွေပေးနေတာကိုပြန်စဉ်းစားဖို့အီဂျစ် American ဆက်ဆံရေးဆိုင်ရာကျွမ်းကျင်သူတွေကလွှတ်တော်ကိုတိုက်တွန်းလိုက်ပါတယ်။တမနာအက်ဒယ်ဖာတာ LCC ကစစ်အုပ်ချုပ်ရေးနဲ့အီဂျစ်ကိုအုပ်ချုပ်နေတာဖြစ်ပြီးလူခွေရေးကိုမလေးစားသလိုအစိုးရကိုယ်တိုင်ကအမေရိကန်စန့်ကျင်ရေးဝါဒကိုအားပေးနေတယ်လို့ပညာရှင်တွေကထောက်ပြခဲ့ကြပါတယ်။အထက်လွှတ်တော်အတုံးစိတ်ခွဲဝဲရေးကော်မတီကြားနာပွဲမှာပညာရှင်တွေကအခုလိုပြောခဲ့ကြတာပါ။အီဂျစ်ဟာအကြမ်းဖက်ဝါဒီတွေရဲ့အကြီးအကျယ်ချိမ့်ချောက်မှုကိုရင်ဆိုင်မနေရပေမဲ့2013ခုနှစ်ထဲကအစိုးရရဲ့လူခွင့်ရေးချိုးဖောက်မှုနဲ့နိုင်ငံရေးဖိနှိပ်မှုတွေကိုခံနေရတယ်လို့နိုင်ငံတကာငြိမ်းချမ်းရေးဆိုင်ရာ Carnegie Endowment ကအရှေ့လယ်ပိုင်းအစီအစဉ်ဒါရိုက်တာ Michelle Dance ကပြောပါတယ်။တခါအိုဘားမားအစိုးရလက်ထက်ကလူခွင့်ရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့သူ Tom Malinowski ကတော့တမရစီစီနဲ့ Egypt စစ်တပ်ဟာအကြမ်းဖက်မှုတိုက်ဖြတ်ရေးကိုမလုပ်သလိုအုပ်ချုပ်မှုတိုးတက်ကောင်းမွန်အောင်မလုပ်ဘဲငြိမ်းချမ်းစွာဆန္ဒပြသူတွေစန့်ကျင်သူတွေအပေါ်ဖိနှိပ်နှိမ်နင်းနေတယ်လို့ပြောကြားသွားခဲ့ပါတယ်။
New American Fan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိစိုင်းဒိုမီတာ32 kHz 9325စိုင်းဒိုမီတာ40 kHz 9433ညစိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာစိုင်းလမီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဂျမနီနိုင်ငံကိုချစ်ကြည်ခီးစင်ဖြစ်ရောက်လာတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမဲအောင်လန်ကိုဧပြီ28ရက်အကြံပေးနေကဂျမနီစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဗော့ဒကာဗီကာကကာကွယ်ဝန်ကြီးဌာနမှာဂုဏ်ပြုတက်ဖွဲ့နဲ့ကြိုဆိုပါတယ်။စစ်ဘက်ခေါင်းဆောင်တွေတွေ့ဆုံရမှာနှစ်နိုင်ငံစစ်တပ်ပူးပေါင်းဆောင်ရွက်မှုကိုတိုးမြှင့်ဆောင်ရွက်ဖို့အကြံဖက်မှုနှိမ်နင်းဆန်ရမှာသတင်းချက်လက်တွေဖလှယ်ဖို့အပြင်မြန်မာတပ်မတော်အရာရှိတွေကိုဂျာမနီနိုင်ငံကိုတင်လန်းတွေဆဲလွတ်တရောက်ဖို့နဲ့နယ်ပယ်လိုက်လေးလာရေးကိုယ်စားလှယ်ဖွဲ့အပြန်အလှန်ဆဲလွတ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဧပြီ22ရက်နေ့ကမြန်မာနိုင်ငံကနေထွက်ခွာလာတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဦးဆောင်တဲ့တပ်မတော်ကိုယ်စားလှယ်ဖွဲ့ဟာဂျာမနီနိုင်ငံမရောက်ခင်ဩစတြီးယားနိုင်ငံကိုအရင်တွားရောက်ခဲ့ပါတယ်။ဂျာမနီနဲ့ဩစတြီးယားနိုင်ငံခီးစင်တွင်ဗိုလ်ချုပ်မှူးကြီးနဲ့တူကြည်ရည်လေးနှိမ့်နိုင်ကုတ်ကဲမှုဗိုလ်ချုပ်ကြီးညထုံးဦးနဲ့ကာကွယ်ဦးစီးချုပ်ယုံကြည်ကတက်မတော်အရာရှိကြီးတွေလိုက်ပါသွားကြတာပါ
Radio Secretary ပို့လို့လက်ခံဖမ်းယူနိုင်တဲ့ American လောက် RF Module Electronic ပစ္စည်းထောင်ချီကိုအီရန်နိုင်ငံကိုတင်ပို့မှုနဲ့စင်ကာပူလူမျိုးတယောက်ကို American အကျဉ်းထောင်မှာလာပေါင်း40အကျဉ်းချဖို့ပြစ်ဒဏ်ချလိုက်ပါတယ်သူတင်ပို့တဲ့ RF Module တွေက14ခုထက်မနည်းကိုအီရန်ကမပောက်ကွဲသေးတဲ့ဖောက်ခွဲပစ္စည်းတွေထဲမှာတွေ့ရှိခဲ့တာပါStephen Lim လို့လည်းသိကြတဲ့ Lim Yang Nam အသက်43နှစ်ကစင်ကာပူနိုင်ငံကနေတဆင့်အီရန်နိုင်ငံစီကိုတရားမဝင်တင်ပို့ခဲ့တဲ့အတွက်အပြစ်ရှိတယ်လို့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကဝန်ခံလျှောက်ထားခဲ့ပါတယ်။ American လို့ပစ္စည်းတွေကိုအီရန်ကိုတင်ပို့တာဟာ American ဥပဒေကိုချိုးဖောက်တယ်ဆိုတာ Lim မျိုးသူနဲ့ဖက်ဆက်လုပ်နေသူတွေပါသိရတဲ့ပို့ခဲ့တာဖြစ်တဲ့အကြောင်းဝန်ခံခဲ့တဲ့တယ်လို့ American တရားရေးဌာနကပြောပါတယ်။အဲ့ဒီပစ္စည်းတွေကို Minnesota ပြည်နယ်မှာအခြေစိုက်တဲ့ကုမ္ပဏီကထုတ်လုပ်တာဖြစ်ပါတယ်။2008ခုနဲ့2009ခုနှစ်အတွင်းအီရတ်ကညွန်ပေါင်းတပ်တွေကမင်းနီဆိုတာကုမ္ပဏီလုပ် RF module အများအပြားကိုရှာဖွေတွေ့ရှိခဲ့ပါတယ်။အီရတ်မှာတာဝန်ကျနေတဲ့ American တပ်သားတွေအများဆုံးသေဆုံးရတဲ့ကားထောင်ဘုံးတွေလို့ IED ဖောက်ခွဲရေးပစ္စည်းတွေကိုအဝေးကနေလှမ်းထိန်းချုပ်ဖောက်ခွဲတဲ့နေရာမှာအဲ့ဒီပစ္စည်းတွေကိုအသုံးချနေကြတာဖြစ်ပါတယ်။2014ခုနှစ်ထဲကအင်ဒိုနီးရှားနိုင်ငံမှာဖမ်းဆီးခံထားရတဲ့ Lim ကိုတရားခံလွှဲပြောင်းပေးရေးအမေရိကန်ရဲ့တောင်းဆိုချက်ကြောင့်2016ခုနှစ်မှာအမေရိကန်ကိုရောက်ရှိလာခဲ့တယ်လို့တရားရေးဌာနကပြောပါရရှင်
စနေဂျိုကိုလှက်ပတ်နေတဲ့ရေခဲဆိုင်တွေဂျိုကနေပက်ထွက်တဲ့အပိုင်းစာတွေရှိနေတဲ့ဆက်ဝင်းတဲ့ဂျိုတို့ကြားကလွတ်နေတဲ့နေရာကိုလေ့လာဖို့အတွက်ကက်စင်နီလို့ခေါ်တဲ့အာကာသယင်ကလေးကို NASA ကဗုဒ္ဓဟူးနေ့မှာဆေးလုတ်ခဲ့ရမှာစတပရင်းနေ့မှာတော့အထူးကံရှိပဲပြန်ပြီးထွက်လာနိုင်ခဲ့ပါတယ်။ကက်စင်နီယန်ဒီနေရာကိုပထမဆုံးလေ့လာနိုင်ခဲ့တာဖြစ်ပြီးစတပရင်းနေ့မနေ့အစောပိုင်းမှာတော့နိုင်20လောက်ကြာအောင်ဖြတ်တန်းခဲ့တဲ့ယင်စီကနေအချက်လက်တွေပြန်ပြီးပေးဖို့ချက်ကိုရရှိခဲ့တာဖြစ်ပါတယ်။သူကိုစီစဉ်ထားတဲ့တိုင်ကြီးဒီကြားကနေလည်းပြည့်လွတ်နိုင်ခဲ့တယ်လို့မပြတ်မစီပြန်ထွက်လာနိုင်ခဲ့တယ်လို့ကယ်လီဖိုးနီးယားပြည်နယ်ကဓာတ်ခွဲခန်းကစီမံကိန်းမန်နေဂျာကပြောကြားခဲ့ပါတယ
်နောက်ဆုံးရထားတဲ့သတင်းတွေကိုဒေါက်ခင်မျိုးတန်နဲ့မဆုမျက်မွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်ထုတ်လင်းပေးကြပါတယ်ဂျာမနီနဲ့မြန်မာနှစ်နိုင်ငံစစ်တပ်ပူးပေါင်းဆောင်ရွက်မှုကိုတိုးမြင့်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းဂျာမနီစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဗော့ကာဗီကာကဂျာမနီနိုင်ငံကိုချစ်ကြည်အခီးဖြစ်ရောက်နေတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်းနဲ့ပြည်သူပြည်နယ်တွေ့ဆုံစင်မှာပြောကြားခဲ့ပါတယ်ပြည်ပြင်ပြောင်းလဲရေးချိုးဖောက်နေတဲ့မြန်မာနိုင်ငံအနေနဲ့စစ်ဘက်ဆက်ရာတင်နန်းတွေနဲ့နီးပညာတွေကိုတရုတ်နဲ့ရုရှားထက်စာရင်ဂျာမနီနဲ့ပြန်လည်ဆက်ဆံလာတာကိုအပြုသဘောအဖြစ်နဲ့ဂျာမနီမြန်မာဆက်ဆံရေးကြွန့်ကျင်သူကသုံးသပ်ပါတယ်မတ်အင်ချင်းနိုင်ပြောပြပေးပါရှင်
ဂျာမနီနိုင်ငံကိုချစ်ချီရဲ့ခီးစဉ်ဖြစ်ရောက်ရှိလာတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမနေ့ကဂျာမနီစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဗော့ကာဗီကာကကာကွယ်ရေးဝန်ကြီးဌာနမှဂုဏ်ပြုတက်ဖွဲ့နဲ့ကြိုဆိုခဲ့ပါတယ်။စစ်ဘက်ခေါင်းဆောင်နှစ်ဦးတွေ့ဆုံရမှာစီးရဲဆက်ဆံရေးနဲ့အကြမ်းဖက်မှုနှိမ်နင်းရေးဆိုင်ရာကိစ္စရပ်တွေမှာတည်င်းအချက်လက်ဖလှယ်ရေးအပြင်မြမတက်မတော်အရာရှိတွေကိုဂျာမနီနိုင်ငံကိုတင်နန်းတွေဆေးလွတ်ဖို့နဲ့နေပယ်အလိုက်လေးလာရေးကိုယ်စားလှယ်အဖွဲ့ကြီးအပြန်လှန်ဆေးလွတ်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ဂျာမနီနဲ့အခုလိုစစ်ဖက်ဆိုင်ရာဆက်ဆံရေးပြန်လည်တည်ဆောက်လာတဲ့အပေါ်မှာဂျာမနီမြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာဆန်ဒီမင်းဆက်ရဲ့အမြင်ကတော့
ဗမာပြည်နဲ့ပတ်သက်ပြီးတော့ပေါ့ဥရောပသမဂ္ဂအနေနဲ့အနောက်နိုင်ငံတွေအားလုံးကပေါ့ Facebook ထားတဲ့လမ်းစဉ်ကိုသုံးတဲ့အခါမှာဒီပေါ့စစ်တပ်နဲ့ပတ်သက်တဲ့ဟိုနီးပညာတို့သင်တန်းတွေပေါ့ရုရှားနိုင်ငံကိုဟိုသွားရောက်နေခဲ့တာတဲ့ဆိုင်ပေါ့နော်ဂျာမနီနဲ့ပြန်လည်ပြီးတော့ဒီစစ်ဆိုင်ရေးကိုထူထောင်မှာတော့ဟိုကျမတို့အားလုံးကြိုးဆိုသင့်ပါတယ်သူမြင်ပါတယ်ရှင
်ဒါပေမဲ့လည်းစီးရင်းနဲ့စီးပွားရေးနီးပြူဟာအရာဆိုရင်မြန်မာနိုင်ငံဟာဂျာမနီအတွက်သိပ်ပြီးအရေးမကြီးတဲ့နိုင်ငံတစ်ခုဖြစ်နေကြောင်းဒေါက်တာဆန်ဒီကပြောပါတယ
်ဒီတော့ဆန်းစစ်စီနဲ့အစိုးရတက်လာတဲ့အခါမှာပေါ့နော်ဂျောင်ဆန်းစစ်စီကိုအနောက်နိုင်ငံမှာစီးရဲ့ကောင်းဆောင်လေးအထူးသဖြင့်အမျိုးသမီးကောင်းဆောင်လေးလာရောက်တွေ့ဆုံကြပါတယ်။အဲဒီအချိန်မှာတော့ဂျာမနီရဲ့ဆန်ဆလာအင်္ဂလန်မှာကမပါဝင်ခဲ့ပါဘူး။ဂျာနဲ့ကာလာမှာလည်းပေါ့နော်။သွားရောက်မယ်လို့စီစဉ်ထားတဲ့အစီအစဉ်လည်းကျမတို့ဘာမှမကြားမိပါဘူး။နော်။ဒီလိုကြည့်ချင်းအားဖြင့်ပေါ့သူတို့နိုင်ငံရဲ့ကောင်းဆောင်ပိုင်းကဗမာနိုင်ငံကိုစီးပွားရေးပါတနာပေါ့ဟိုစစ်ဘက်ဆိုင်ရာပါတနာနည်းရောဟိုတတ်မှတ်ပြီးတာအရေးကြီးတဲ့နိုင်ငံတစ်ခုအနေနဲ့သက်ဆံဖို့လားလားလောလောဆယ်မှာရှိပုံမမြင်ပါဘူးရှင်။
ကျူပင်ပြောင်းလဲရေးကြိုးပမ်းလာတဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးပြန်လဲတည်ဆောက်လာတဲ့ဥရောပသမဂ္ဂနိုင်ငံအများအပြားထဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဂျာမနီကိုဦးစားပေးတွားရောက်ခဲ့ရတဲ့ပတ်သက်လို့ဒေါက်တာဆန်ဒီမင်းဆက်ရဲ့သုံးသပ်ချက်ကတော
့ဟိုသူသဖြင့်ပေါ့နော်ဂျာမနီနဲ့ဗမာနိုင်ငံနဲ့အာဒီအနောက်ဥရောပနိုင်ငံတွေမှာပေါ့ဆိုင်ပေါ့အဲ့ဒီမှာလည်းအင်မတန်လည်းရင်းနှီးရဲ့ရင်းနှီးမှုတစ်ခုရှိခဲ့ပါတယ်ဗိုလ်ချုပ်ကြီးနေဝင်လက်ထက်မှာပေါ့နော်ကားလေအတိအကျဗိုလ်ချုပ်ကြီးနေဝင်းနဲ့ fridge vendor ဒီလက်နဲ့ရောင်းဝယ်တဲ့ company ပေါ့လက်နဲ့ထုတ်တဲ့ company ရဲ့သူတို့ရဲ့ပေါ့ပုဂ္ဂိုလ်ရေးရာဆက်ဆံနဲ့ရင်းနှီးရဲ့ဆက်ဆံမှုပေါ့အဲ့ဒီဖွံ့ဖြိုးမှုပေါ်မှာလည်းအများကြီးကြီးပါတယ်ပိတ်ဆို့မှုတွေထားခဲ့တဲ့ကာလတစ်ခုတကာလတစ်ခုလုံးမှာပေါ့1988ကနေစပြီးတော့ပေါ့ဂျမီနိုင်ငံအားဒီမှာပြည်ဟိုပြန်လဲပြီးတော့ပေါ့ထောက်ပံ့မှုပေါ့ development aid ပြန်ပြီး development aid မဟုတ်တော့မှာပေါ့ humanitarian aid ပြန်ပြီးနိုင်ဖို့အများကြီးပဲဟိုအစီအစဉ်ပြုဥဆောင်ခဲ့ပါတယ
်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဥဆောင်တဲ့တက်မတော်ကိုယ်စားလှယ်ဖွဲ့ဟာဂျာမနီခီးစဉ်မတိုင်ခင်ဩစတီးရီးယားနိုင်ငံကိုအရင်ဆုံးတွားရောက်ခဲ့ပြီးမြန်မာစစ်တပ်အရာရှိတွေကိုစစ်ဘက်ဆိုင်ရာတင်နန်းတွေပေးဖို့နှစ်နိုင်ငံသဘောတူညီမှုရခဲ့ပါတယ်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ဆွဆွဲခံထားရတဲ့မြန်မာတက်မတော်နဲ့စစ်ဘက်ဆိုင်ရာဆက်ဆံရေးတွေကိုဥရောပတက်မကနိုင်ငံတချို့ပြန်လည်တိစောက်လာတဲ့အတွက်နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကတော့ဝေဖန်ကန့်ကွက်နေကြပါတယ်ရှင်
မရင်ချင်းနိုင်ပါရှင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့တရုတ်ခီးစဉ်မစခင်မှာပဲသူရဦးရွှေမန်တရုတ်နိုင်ငံကိုရောက်နေတာဟာပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရများလေးလာစမ်းစစ်သုံးသပ်ရေးကော်မရှင်ဥက္ကဋ္ဌအဖြစ်နဲ့မြန်မာတရုတ်နှစ်နိုင်ငံရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့စီမံကိန်းကိုဥပဒေနဲ့အညီလေးလာစမ်းစစ်ဖို့ဖြစ်နိုင်တယ်ဆိုပြီးသုံးသပ်မှုတွေရှိပါတယ်ဦးရွှေမန်ဟာသူ့ရဲ့တရုတ်ခီးစဉ်တွင်မှခေတ်သစ်ပိုလန်မကြီးနဲ့ကပတ်လန်းစီမံကိန်းနဲ့ပတ်သက်ပြီးတော့လည်းတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်အသေးစိတ်နားဆင်ပါရှင်ဒီသတင်းပတ်အတွင်းမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တရုတ်နိုင်ငံမှာကျင်းပမယ် One Belt One Road သင်္ကန်းကညီလာခံတက်ရောက်မယ်တရုတ်ပြည်ခီးစဉ်မစခင်မှာပဲပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာစမ်းစစ်သုံးသပ်ရေးကော်မရှင်ဥက္ကဋ္ဌသူရဦးရွှေမန်တရုတ်နိုင်ငံကိုရောက်ရှိနေပါတယ်အခုလိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တရုတ်ကိုမသွားခင်မှာသူရဦးရွှေမန်သွားရောက်တာဟာမြန်မာတရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့စီမံကိန်းတွေကိုဥပဒေနဲ့အညီလေးလာစမ်းစစ်ဖို့ဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိပါတယ်မြန်မာရေးလေးလာသူဒေါက်တာတင့်စွေကတော့အခုလိုရှုမြင်ပါတယ
်ဦးရွှေမန်ကတော့လက်ရှိတောင်းဝအရတော့ပြည်တော်စုလွတ်တော်မှာဥပဒေလိုအပ်တာတွေပြင်ဆင်ရေးကိစ္စမှာပြည်ပနိုင်ငံတရုတ်ပြည်သားမျိုးစားရအနေနဲ့အများကြီးကိုဆောင်ရွက်ထားတော့ဒီကိုပြင်စရာပြုစရာတနည်းအားဖြင့်စာစစ်စရာတနည်းအားဖြင့်အမှန်တိုင်းအရှိတိုင်းကိုကြားအတွက်ဦးရွှေမန်တော်လာလဲချိန်နိုင်တယ်နောက်ဒုတိယတစ်ချက်ကျွန်တော်မြင်တာကဦးရွှေမန်ဟာဟိုအရင်စစ်အစိုးရနောက်ဝတ်လက်ထက်တုန်းကလေသူကဒုတိယတတိယခေါင်းဆောင်တူအနေနဲ့တရုတ်ပြည်နဲ့မြောက်ကိုရီးယားကိုဟိုသွားခဲ့ရတဲ့ခေါင်းဆောင်တူဖြစ်တယ်ဆိုတော့သူရဲ့အခန့်ကဏ္ဍကလည်းအဲဒီကောင်ကလည်းပါပဲဆိုတော့ကတရုတ်နိုင်ငံကလည်းဦးရွှေမန်ကိုလာစေခြင်းမလို့ယူဆတယ်ဒါကြောင့်ဦးရွှေမန်ရဲ့ခီးစဉ်ကတော့ကျွန်တော်အမှန်စကြက်ကတော့ဟိုအရင်တုန်းကဟိုဆက်ဆံရေးအရာတွေရောခုနောက်ထပ်ဒီဆိုရလက်ထက်မှာဒီလွတ်တော်လက်ထက်မှာပြည်ပြင်စရာတွေအတွက်ပါဒီနှစ်ချက်ကြောင့်သွားသလားလို့တော့ကျွန်တော်မှန်းကြည့်ပါတယ်
တရုတ်မြန်မာနိုင်ငံကြားဒေသခံပြည်သူတွေနဲ့ပညာရှင်တွေကဆန့်ကျင်ကွမ်းကွက်နေတဲ့မြေဆုံစီမံကိန်းလက်ပတော်ချင်းညီစီမံကိန်းနဲ့အခုဆက်လုပ်ဖို့ဆောင်ရွက်နေတဲ့ရခိုင်ပြည်နယ်ကကြောက်ဖြူရေနံစီမံကိန်းတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိခဲ့တယ်လို့ဆိုပေမဲ့အများပြည်သူသိရှိအောင်ကြဲကြဲပြန့်ပြန့်ထုတ်ပြန်ချပြတာမျိုးတော့မရှိခဲ့ပါဘူးဒီပေါ်မှာဒေါက်တာတင့်ဆွေရဲ့အမြင်ကတော့
အစိုးရအပြောင်းလဲမှာအရင်အစိုးရလက်ထက်နဲ့တမတဦးသိန်းစိန်လက်ထက်တုန်းကဖြစ်ထားတဲ့ဒီနေ့အပြင်ဆက်ထားတဲ့အရာတွေမှာပြည်သူလူထုကသဘောမကျတဲ့အရာတွေကိုဒီNLI ဆိုကဟိုပြုပြင်မှုစူးစမ်းနေတယ်စူးစမ်းတဲ့အခါမှာအနေနိုင်ငံသဘောတူချက်တွေနဲ့လှုပ်ထားတဲ့အားတွေကိုပြန်ပြင်ရတာကတော်တော်ကိုခိုင်းတော့ကအနေနိုင်ငံခေါင်းဆောင်တွေနိုင်ငံတော်ဝန်ရှိသူတွေကပြန်လာညှိနှိုင်းဆွေးနွေးမှုတွေလုပ်ကြတဲ့သဘောနဲ့ခုလိုနိုင်ငံကခေါင်းဆောင်တွေမကြမကြသွားပြီးတွေ့တယ်လို့ကျွန်တော်မြင်ပါတယ်ဒါကြောင့်ဟိုအရေးပါတယ်တနည်းအားဖြင့်နိုင်ငံဆက်ဆက်ရေးအတွက်ဒီတဲ့ဒီပိုကောင်းတနည်းအားဖြင့်အစဉ်ချောအောင်ကျိုးစားမှုတွေလိုပဲမြင်ပါတယ်ခ
င်ဗျာမြမအစိုးရလက်ထက်တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးအစီအစဉ်ညှင့်လာသလိုတရုတ်သမ္မတမြမသမ္မတနဲ့မြမနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ကြားနှစ်နိုင်ငံရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ပို့ပြီးတော့မှခိုင်မာအားကောင်းအောင်ဆောင်ရွက်လာနိုင်ခြေတွေနဲ့ပတ်သက်လို့လည်းဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ
်ဒီလက်ရှိတရုတ်ကောင်းဆောင်မယ်လက်ရှိမတရည်ဒီတစ္ဆာတွင်မဟာဗျူဟာကျတဲ့စီမံချက်ကြီးကတော့ဒီပိုလမ်းမကြီးဖြစ်ပါသူကတော်တော်လေးကြီးကျယ်တယ်အဲ့ကမာဒေါ်အောင်စုကြည်ကဒီလူဆိုးတက်လာတဲ့ခါမှာအဲဒါကိုသူကထောက်ခံထားတယ်အဲ့တော့ထောက်ခံရုံနဲ့ဘီဒီဘီနဲ့လက်တွေ့လုပ်တဲ့ခါမှာဒီပိုဂရမ်ကရေးမှုကပလန်ကြီးမှာမြန်မာနိုင်ငံကတော်တော်လေးကိုအရေးပါတဲ့နေရာမှာရောက်နေတယ်အဲ့တော့လက်တွေ့အကောင့်ထဲပေါ်တဲ့ခါမှာအခုလိုနိုင်ငံအတောင်အရှိဆုံးကောင်းဆောင်တွေကဆွေးနွေးကြရလိမ့်မယ်ဆွေးနွေးတဲ့ခါမှာဒေါ်အောင်စုကြည်ကလည်းမြန်မာနိုင်ငံရဲ့အမျိုးသားကျိုးစီးပွားဘက်ကနေကြည့်ပြီးဆွေးနွေးမယ်။အဲတရုတ်ဘက်ကလည်းသူလိုချင်တာတွေဆွေးနွေးမှာဖြစ်တော့အဲဒီအကြောင်းအရာလည်းအတော်ကိုအရေးပါတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
။သူရောက်ရွှေမန်းနဲ့တရုတ်မျိုးသားပြည်သူ့လွှတ်တော်အမြဲတမ်းကော်မတီဥက္ကဋ္ဌတို့ပြီးခဲ့တဲ့ဧပြီလ26ရက်နေ့ကဘီလူချင်းမြို့တော်မှာတွေ့ဆုံခဲ့တယ်ဆိုတာတရုတ်သတင်းတွေမှာဖော်ပြပါတယ်။ခေတ်သစ်ပိုလန်မကြီးကပတ်လန်မကြီးစီမံကိန်းတိုးတက်အောင်မြင်ရေးမှာတရုတ်မြန်မာပူးပေါင်းဆောင်ရွက်ဖို့အရှိန်ညှင့်လှုံ့ဆော်နိုင်မှုအတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တရုတ်ပြည်ခီးစဉ်မစခင်မှာပဲသူရောက်ရွှေမန်းတရုတ်နိုင်ငံကိုရောက်ရှိနေတာလေဖြစ်ပါလေရှင်နိုင်ငံတကာသတင်းလွှာတွေကိုစတိုက်တင်ဆက်ပေးကြပါတယ်မြောက်ကိုရီးယားအစိုးရကိုတွေ့ဆုံဆွေးနွေးရေးစပွဲစီရောက်လာအောင်ပိတ်ဆို့အရေးယူတန်းခတ်မှုတွေတုံးဖို့လိုသလိုတန်တမန်ရေးအရာလည်းစူးစမ်းဖို့လိုတယ်ဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဧပြီလ26ရက်နေ့တုန်းကအထက်လွှတ်တော်အမတ်တွေကိုအလေးထားပြောကြားခဲ့ပါတယ်မြောက်ကိုရီးယားနျူကလ িয়ার အရေးနိုင်ငံဆုံးပါဝင်တဲ့ဆွေးနွေးပွဲတွေပြန်ဆနိုင်မယ့်အလားအလာမရှိသလောက်ဖြစ်နေချိန်မှာပဲတရုတ်ရဲ့အခမ်းအကဏ္ဍကအရေးပါတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်ဒါပေမဲ့လို့တရုတ်ဘက်ကမြောက်ကိုရီးယားပေါ်မှာဘလောက်အတိုင်းတာအထိဖိအားပေးနိုင်မှာပါလဲဘေဂျင်းမြို့တော်က VOA သတင်းတောင်ဘေးလ်အိုက်သတင်းသုံးသပ်ထားတာကိုမဆုမျက်မွန်ကဆက်ပြီးတင်ပြပါမယ်ရှင်
မြောက်ကိုရီးယားအစိုးရနျူကလ িয়ার အစီအစဉ်ဆွလုပ်ဖို့အတွက်အဓိကဖိအားပေးနိုင်သူဟာတရုတ်အစိုးရဖြစ်တယ်လို့
အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ပြီးခဲ့တဲ့ရက်ပိုင်းကပဲသဘောတူခဲ့ကြပါတယ်။တရုတ်ဆိုရအနေနဲ့မြောက်ကိုရီးယားအပေါ်သူတို့တတ်နိုင်သလောက်ဖိအားတွေပေးထားပြီးဖြစ်တယ်လို့လေ့လာသူတို့ကပြောကြပါတယ်။မြောက်ကိုရီးယားအတွက်အဓိကပိုးကုံဖြစ်တဲ့ကြောင်မီသွေးတရုတ်နိုင်ငံရဲ့တင်သွင်းမှုကိုတရုတ်ကဒီနှစ်စံပိုင်းမှာဖြတ်တောက်ခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံရဲ့နိုင်ငံသားငွေကြေးစီးဆင်းမှုကိုလည်းတင်းကျပ်ခဲ့ပါတယ်။မြောက်ကိုရီးယားဘန်တွေနဲ့ဆက်သွယ်လုပ်ကိုင်မှုကိုတရုတ်ဘန်လုပ်ငန်းတွေအားလုံးရပ်လိုက်ပြီလို့တရုတ်နိုင်ငံလျောင်းနင်း Academy of Social Science ကမြောက်ကိုရီးယားရေးရကျွမ်းကျင်သူလျူချောက်ကပြောပါတယ
်။两国有史以来最严厉的
မြောက်ကိုရီးယားပေါ်တရုတ်ကအပြင်းထန်ဆုံးဓာတ်ခတ်မှုတွေလုပ်ခဲ့ပြီးပါပြီ။တရားမှုတွေချက်ချင်းမရှိသေးပေမဲ့ရှိလာပါလိမ့်မယ်လို့လျူကပြောသွားတာပါ။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြောက်ကိုရီးယားမှာဓာတ်ဆီဈေးတွေတိတိတတ်တတ်တက်သွားခဲ့တာကတရုတ်အစိုးရကြောင့်လို့တချို့ကထင်ပါတယ်။မြောက်ကိုရီးယားကိုတရုတ်ကလောင်စာတင်ပို့မှုမကြခင်ရပ်လိုက်နိုင်တာကြောင့်မြောက်ကိုရီးယားအစိုးရကဓာတ်ဆီတွေလောင်နေတယ်လို့တချို့လေလာသူတွေကသုံးသပ်ပါတယ်။ဒီမှာမှုတွေမြင့်တက်နေချိန်မှာစစ်ဖက်သုံးအတွက်အဓိကဦးစားပေးတာဖြစ်မယ်လို့တချို့ကလည်းပြောကြပါတယ်။တရုတ်ကမြောက်ကိုရီးယားအပေါ်တစ်ဖက်သက်အရေးယူဒဏ်ခတ်တိုက်စုံမှုတွေလုပ်မဲ့ပုံမရပေမဲ့နောက်ထပ်နျူကလ িয়ার ဆန်တက်မှုတွေလှုပ်လာရင်တော့တရုတ်ကမြောက်ကိုရီးယားကိုစွန့်အင်တင်ပို့မှုကန့်တက်ချက်တွေလှုပ်လာနိုင်ပါတယ်။အဲဒီလိုလှုပ်လာရင်မြောက်ကိုရီးယားအစိုးရအတွက်ကပြည်သူတွေအတွက်ပါထိခိုက်နိုင်တယ်လို့ရှန်ဟိုင်းမြို့မှာရှိတဲ့ဖူဒန်းတက္ကသိုလ်ရဲ့ကိုရီးယားလေ့လာရေးဌာနဒါရိုက်တာကိုင်ဂျီယန်ကတွက်ပါတယ
်
။စွမ်းရင်လောင်စာတင်ပို့မှုတရုတ်ကရပ်လိုက်ရင်နျူကလ িয়ার လက်နက်ထုတ်မှုတွေရောမစ်ဆိုဒုံးနည်းပညာတီထွင်ဆန့်တက်နေတာတွေရောမြောက်ကိုရီးယားစီးပွားရေးအတွက်ပါအကြီးအကျယ်ထိခိုက်သွားနိုင်ပါတယ်။တာမန်ပြည်သူတွေလည်းတော်တော်လေးအထိနာနိုင်ပါတယ်။ဒါကြောင့်ဒီလိုပြင်းထန်တဲ့ဒဏ်ခတ်မှုကိုသတိထားလုပ်ရမှာပါ။နောက်ဆုံးမဖြစ်တော့မှဒီလိုဒဏ်ခတ်တဲ့နယ်လို့ထင်တယ်လို့ပြောတော့တာဖြစ်ပါတယ်။တရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့အရေးကြီးဆုံးမဟာမိတ်အဖြစ်မြင်ရပေမဲ့မြောက်ကိုရီးယားမှာကင်ဂျွန်အွန်ခေါင်းဆောင်ဖြစ်လာတဲ့ကဆက်ဆံရေးတိတ်မပြေလည်တော့ဘူးလို့ဘေကျင်းက VOA သတင်းတောက် Bill Ike ကပြောပါတယ်။2008ခုနှစ်ထဲကရပ်နေတဲ့မြောက်ကိုရီးယားနျူကလ িয়ার ဆန်ရ6နိုင်ငံဆွေးနွေးပွဲပြန်ဆဖို့ကင်ဂျွန်အွန်စိတ်မဝင်စားသလောက်ပါ။သူတက်လာပြီးကလေးကနျူကလ িয়ার ဆန်တက်မှု3ကာနဲ့မစောင်းတုံးပြစ်လို့မှုပေါင်း10ကာကျော်လုပ်ခဲ့ပြီးပါပြီ။နောက်ထပ်နျူကလ িয়ার ဆန်တက်မှုတစ်ခုလည်းမကြခင်လုပ်နိုင်တယ်လို့စည်ရေးလေလာသူတွေကတွက်နေကြပါဗျ။ကင်ဂျွန်အန်အနေနဲ့တရုတ်နိုင်ငံစီကိုလည်းတစ်ခါမှမတွားသေးပါဘူး။တရုတ်နဲ့ရင်းနှီးတဲ့ဆက်ဆံရေးရှိသလိုနိုင်ငံရဲ့စီးပွားရေးကိုဖွင့်ပေးအောင်ကြိုးစားတဲ့သူ့ရဲ့ဦးလေးကင်ဆုံတက်ကိုလည်း2013ခုနှစ်မှာတုတ်တင်ခဲ့ပါဗျ။တရုတ်ရဲ့နျူကလ িয়ার ဆိုင်ရာတန်တမန်ဝူဒါဝီကိုဒီလစံပိုင်းကမြောက်ကိုရီးယားကိုဆေလွှတ်ဖို့ကမ်းလှမ်းခဲ့တာကိုလည်းမြောက်ကိုရီးယားအစိုးရကလက်မခံခဲ့ပါဘူး။မြောက်ကိုရီးယားရဲ့လုပ်ရက်တွေအပေါ်တရုတ်ကသဘောမကျပေမဲ့ထူးခြားပြင်းထန်တဲ့ဆောင်ရွက်မှုတွေလုပ်မဲ့ပုံမရဘူးလို့တောင်ကိုရီးယားနိုင်ငံ Trade တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးကတိကလည်းဖြစ်အရှေ့မြောက်အာရှလုံခြုံရေးဆိုင်ရာပညာရှင်လည်းဖြစ်တဲ့ Daniel Pinkston ကပြောပါတယ
် The types of strains and stresses that could destabilize North Korea
မြောက်ကိုရီးယားနိုင်ငံမတိမငြိမ်ဖြစ်ပြီးစိတ်ကိုထူကြတဲ့အပြောင်းအလဲတွေဖြစ်သွားမှမျိုးအစိုးရအပြောင်းအလဲဖြစ်သွားမှမျိုးလောက်အထိတရုတ်ကလုံမယ်လို့ကျွန်တော်မထင်ပါဘူးအဲ့လိုလုံလို့သူတို့အတွက်အကျိုးရှိတယ်လို့တရုတ်ကမယုံပါဘူးသူတို့မှန်ကောက်မှန်မယ်လို့ကျွန်တော်ထင်ပါတယ
်ဒါပေမဲ့တရုတ်ကမြောက်ကိုရီးယားကိုပြင်းပြင်းထန်ထန်တတိပေးတဲ့အနေနဲ့စစ်ဖြစ်အောင်လုပ်နေတဲ့နိုင်ငံတိုင်းသမိုင်းတရံခံဖြစ်လိမ့်မယ်ဆိုတဲ့အက်ဒီတာအဘော်ကိုတရုတ်သတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်တရုတ်ကအမေရိကန်အစိုးရအပေါ်အရင်ကလိုပြင်းထန်တဲ့ဝေဖန်မှုတွေမလုပ်တော့ဘဲမြောက်ကိုရီးယားအစိုးရအပေါ်ခက်ပြက်ပြက်ပြောလာတဲ့တရုတ်ရဲ့နည်းဗျူဟာကိုလေ့လာသူတော်တော်များများကလည်းသတိပြုမိကြပါတယ
် These editorials that we're seeing also reflect the the problem that there isn't really a handler of the relationship
ကျွန်တော်တွေ့နေရတဲ့အကြီးကျယ်အပေါ်တွင်မှာမြောက်ကိုရီးယားဘက်ကရခံသူမရှိတဲ့ပြဿနာတွေထင်ရှားနေပါတယ်တရုတ်နဲ့ဆက်ဆံရေးမှာနှစ်ပေါင်းများစွာညှိနှိုင်းပေးခဲ့တဲ့ဂျင်းဆွန်ဖျက်ကလည်းမရှိပါဘူးဆိုတော့တော်တော်လေးခက်ခဲနေပုံရပါတယ်။တရုတ်ဘက်ကတကယ်ကိုစိတ်ပြတ်နေတယ်လို့ကျွန်တော်ထင်ပါတယ်
။အော်စတြေးလျနိုင်ငံကနိုင်ငံတကာမူဝါဒရေးရာလိုဝီအင်စတီကျူကနိုင်ငံတကာလုံခြုံရေးအစီအစဉ်ညွှန်ကြားရေးမှူး UN Graham ဖြစ်ပါတယ်။မြောက်ကိုရီးယားအရေးကိုအဓိကဖိအားပေးနိုင်သူဟာတရုတ်ဖြစ်တယ်လို့အမေရိကန်ကဆိုပြီးတရုတ်ကိုဖိအားပေးဖို့နှာချတိုက်တွန်းနေတာပါ။ဒါပေမဲ့တရုတ်တို့ကန့်ကွက်နေတဲ့ Thought ဒုံးလက်နဲ့ရန်ကာကွယ်ရေးစနစ်ကိုတောင်ကိုရီးယားမှာအမေရိကန်ကတပ်ဆင်ထားလိုက်ပြီးမို့တရုတ်ကအမေရိကန်တို့လိုလားတယ်လို့လိုက်လုပ်ပါမလားဆိုတာကလည်းမေးခွန်းထုတ်စရာဖြစ်နေပါရဲ့ရှင်
မဆူမြတ်မော်မှာရှင်အခုလိုမျိုးတရုတ်ဘက်ကမြောက်ကိုရီးယားကိုဖိအားပေးနိုင်မလားလို့သုံးသပ်နေကြမှာပဲ
မြောက်ကိုရီးယားနဲ့ဒီတောင်ကိုရီးယားနဲ့အမေရိကန်တို့ကြားဆက်ဆံရေးကိုလည်းကြည့်ရအောင်ပါအမေရိကန်တပ်ဒုံခွင်းဒုံစနစ်ကိုတောင်ကိုရီးယားနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့နှစ်ပတ်ပဲလိုတော့တဲ့အချိန်တွင်အလောတကြီးတက်စင်မှုလုပ်နေတာမို့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ကြမယ်ထိတ်တန့်ပြိုင်ဘက်တွေကမှအငင်းပွားပွဲဖြစ်လာခဲ့ပါတယ်ဒီအကြောင်းဆိုမျိုးတော့က VOA သတင်းတော် Brian Patton ပေးပို့ထားတဲ့သတင်းလွှာကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါရှင်
တဒန်ခွင်းတုံးစနစ်ပါအစိပိုင်းတချို့ကိုဗိုလ်တဖူးနေမနဲ့ပိုင်းက73ထရက်ကအစီး20နဲ့နောက်တွဲရင်တွေပေါ်မှာတင်ဆောင်ပြီးတောင်ကိုရီးယားအရှေ့တောင်ဘက်ဆုံဂျူးခေမှာရှိတဲ့တပ်မှတ်နေရာကိုတည်ဆောင်လာတာပါတိုင်ယူလာတဲ့ပစ္စည်းတွေထဲမှာဒုံခွင်းတုံးစနစ်ရဲ့ပင်မအစိပိုင်းတွေပါနေပြီးအလွယ်တကူရွှေ့ပြောင်းနိုင်တဲ့ပစ္စံတွေပြစ်မှတ်ကိုအနည်းရောက်ရောင်ကြီးတုံးနည်းနဲ့အတိအကျရှာပြီးကြားဖြတ်တားရှိနိုင်တဲ့ဒုံးကြီးတွေနဲ့ရန်သူဒုံးကြီးတွေကိုရှာဖွေနိုင်တဲ့အားကောင်းတဲ့ radar စနစ်တွေပါဝင်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဲ့ထင်းတဲ့ဒုံးကြီးတွေအချင်းချောက်မှုအန္တရာယ်ပိုးပြီးတိုးလာတာမို့တပ်ဒုံးခွင်းဒုံးစနစ်ကိုစီစဉ်ထားတဲ့စောပြီးနေရာချဖို့လိုလာတာဖြစ်ကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရမုံဆန်ကျန်းကပြောပါတယ်။
최근엄중한한반도안보상황에대한
당국의아메리칸노자봉나래타무어변ကိုရီးယားကျန်းဆွယ်ဒေတာကဆိုးဝါးလာနေတဲ့လုံခြုံရေးအခြေအနေကြောင့်တပ်ဒုံခွင်းတုံးစနစ်ကိုချက်ချင်းသုံးလို့ရအောင်လှုပ်ထားဖို့လိုနေပါပြီလို့ကိုရီးယားဘာသာနဲ့ပြောသွားတာပါ Pacific ဒေတာဆိုင်ရာတပ်မဟာကတပ်မှူးရေရက်ဗိုလ်ချုပ်ကြီး Harry Harris ကတော့ဒီတပ်ဒုံခွင်းတုံးစနစ်ဟာမကြာခင်ရက်ပိုင်းတွေအတွင်းမှာစတင်လဲပတ်နိုင်တော့မှာဖြစ်ကြောင်းဗိုလ်တဖူးနေ Washington DC ကလှစ်တော်ကြားနာပွဲမှာပြောကြားခဲ့ပါတယ်ဒါပေမဲ့တမရရွေးကောက်ပွဲအတွင်းမဲဆွေရမှာအဓိကဖြစ်တင်တဲ့ဒီတပ်ကိစ္စကိုမီလာ9ရဲ့ရွေးကောက်ပွဲမတိုင်ခင်မှာပဲညာရင်းချင်းဆက်ပစ္စည်းထားဖို့ဆောက်လုပ်ရေးလုပ်ငန်းတွေနဲ့တဘာဝဝန်းကျင်စစ်ဆေးတာတွေမလုပ်ခင်မှာပဲနေရာချခဲ့တာကြောင့်အံ့အားသင့်ခဲ့ကြတာဖြစ်ပါတယ်။တမရဟောင်းပတ်ကုံနဲ့ကိုဒေါ်လာတန်ပေါင်းများစွာအဂတိလိုက်စားမှုနဲ့ဆက်နွယ်တယ်လို့ဆွဆွဲပြီးတရားဆွဲဆိုမှုကနေရွေးကောက်ပွဲကိုစောစောစီးစီးကျင်းပပေးဖို့အတွက်ဖြစ်လာတာပါ။လုံးလုံးဆိုင်မှာထောင်ထဲမှာရှိနေတဲ့ပတ်ကိုလက်ပေးလက်ယူမှုအပါအဝင်ရန်စွဲ့ပြစ်မှုအများပြားနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။ကိုရီးယားဒီမိုကရက်တစ်ပါတီကသမရလောင်းဖြစ်နေဦးဆောင်နေတဲ့မွန်ဂျေအင်းကတော့အခုလိုတပ်ဒုံခွင်းတုံးစနစ်ကိုအနှင်းမြန်ချထားတာအတွက်ဝေဖန်လိုက်ပြီးသမရတက်တက်လာခြင်းအထိဒီဒုံခွင်းတုံးစနစ်တက်ဆင်ရေးကိုရွှေ့ဆိုင်းပေးဖို့လိုလားနေတယ်လို့ဒါမှဒီလိုတက်ဆင်မှုရဲ့အကျိုးအပြစ်တွေကိုဆန်းစစ်နိုင်မယ်လို့ပြောပါတယ်။မွန်ရဲ့မဲဆွဲပွဲတာဝန်ခံပတ်ကွန်းကတော့
이제라도절차를무시한이동배치를중단하고
DPC 리페고라고예상타던데나온텔라메아수아딕가마디뼈드나고벌로로매소라고송폐삐든마레루보르부니마베뼈도라바탓동근동스네탓신나고탁칸네삐두바디가안초수하위가뼈마두디안니아가라이니루핏비뚜가레아쿠루어로리지탓신보트아메리칸네탕고리아시탓도레로사모마တရားရေးလှုပ်ထုံးတွေကိုရှောင်ဖို့ကြိုးစားတာမို့ဒီမိုကရေစီကြီးမကြဘူးလို့ဝေဖန်ပါတယ်။အစိုးရတာဝန်ရှိသူတွေကအာမခံနေတဲ့ကြားကပဲကျန်းမာရေးနဲ့သဘာဝဝန်ကျင်ထိခိုက်မှာစိုးရိမ်နေအဲ့ဒီဒေတာတော့နေထိုင်သူအများပြားကဗိုလ်တပုနေမှာပဲတက်ဆင်တဲ့နေရာကိုရောက်လာတဲ့စစ်တပ်ရင်တန်းကိုဆန္ဒပြပိတ်ဆို့မှုတွေရှိခဲ့ပါတယ်။ဒီလက်နဲ့တက်ဆင်ထားတာမို့သူတို့ရဲ့ဒေတာကိုမြောက်ကိုရီးယားဘက်ကဒုံးကျင်နဲ့ပိတ်ခတ်နိုင်နေဆိုပြီးလဲစိတ်ပူနေကြတာပါ။တနိုင်ငံလုံးတက်တော့ကိုရီးယားနှစ်နိုင်ငံနေဆက်ဒေတာနဲ့နှီးတဲ့နေရာတွေနဲ့တောင်ကိုရီးယားလူရေတန်း50တက်ကထက်ဝက်လောက်နေထိုင်တဲ့ဆိုးမျိုးတော်တွေကိုပြစ်မှတ်ထားပြီးမြောက်ကိုရီးယားဘက်ကတာတိုပြင်းဒုံးကျင်နဲ့လက်နက်ကြီးအများပြားနဲ့ပစ်ခတ်မယ်ဆိုရင်ဒီတပ်လက်နက်ကထိထိရောက်ရောက်မတုံ့ပြန်နိုင်ဘူးလို့လည်းဝေဖန်နေကြတာပါဒါအပြင်မြောက်ကိုရီးယားရဲ့ရန်စမှုကိုရောတရုတ်ကိုပါကြောခိုင်းမှုလုပ်နေတာဟာအကျိုးမြတ်တိတ်မရှိဘူးလို့ဆိုပါတယ်တကယ်တော့အခုလိုတပ်စနစ်ကိုတတ်ဆင်တာဟာမလို့အပ်တဲ့စီးအချိန်မြင့်လာတာဆိုပြီးတိအစိုးရကကန့်ကွက်နေတာဖြစ်ပါတယ်။ဒါအပြင်ဒီလိုကြက်ဆင်နေတာကနေတပ်စနစ်ရဲ့ရေဒါကသူတို့နိုင်ငံကိုရောတခြားနိုင်ငံတွေကိုပါထောက်လန်းနိုင်တယ်လို့ပြောပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်ချင်းချောက်မှုအန္တရာယ်ကိုဒဏ်ပြန်ရေးအတွက်တပ်စနစ်ကိုတတ်ဆင်ဖို့ပြီးခဲ့တဲ့နှစ်မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့သဘောတူညီမှုရခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားမှာမစ်ပတ်အဖြုတ်ချခံခဲ့ရပြီးတဲ့နောက်ယာယီတာဝန်ယူထားတဲ့အစိုးရကလည်းဒီစနစ်တက်ဆင်ဖို့အတွက်အပြည့်အဝထောက်ခံထားတာပါ။ဘာပဲပြောပြောလာမယ့်ရွေးကောက်ပွဲအတွက်မကြသေးခင်ကမှလူလူစစ်တမ်းကောက်ခဲ့ရမှာကိုရီးယားလွတ်မြောက်ရေးပါတီကဟွန်ဂျွန်ပြောကိုနှစ်သက်သူကကိုးရာဂိုင်းနှုံးမဲ့ရှိနေတာဖြစ်ပြီးဒီမိုကရက်တစ်ပါတီကမွန်းက47ရာဂိုင်းနှုံးနဲ့သူနဲ့တိတ်မကွာတဲ့ပြိုင်ဘက်ပြည်သူ့ပါတီကအန်းကတော့30ရာဂိုင်းနှုံးရှိနေပါလေ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အမနက်ခင်းပါရှင် VOA American တန်ကနေ2019ခုနှစ်ဧပြီလ28ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 49 50နဲ့လိုင်းလက်မီတာ190တို့ကနေစတိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတရက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့ EDN အင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြကြမ်းမာရေးကဏ္ဍနောက်တိုင်းရင်းသတင်းလွှာအစီအစဉ်မှာဆိုရင်တော့
အမျိုးသားရေးအစဉ်ဆွေးနွေးပွဲဖြစ်တဲ့အတွက်ကျွန်တော်တက်ရတာအင်တာမတံပိုးရှိပါတယ်ပေါ့အတိအကျတော့ကျွန်တော်ဒီဆွေးနွေးပွဲကနေငင်းချမ်းရေးရရှိဖို့
တိုင်းရင်သတင်းလွှာမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုရုံဆုံးတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြဒေါ်လလတန်းစီစဉ်ပို့ချပေးနေတဲ့ American 3 EDN အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာကြရအောင်ပါရှင်
ဒီကိမ်နဲ့တင်ပြမယ့် idiom အသုံးကတော့
sweeten the deal
ဖြစ်ပါလေစာနုမောင်းက sweet en sweeten က sweet sweet ဆိုတဲ့ချိုရဲဆိုတဲ့စကားလုံးကနားပြီးတော့ sweeten ရဲ့အဓိပ္ပာယ်ကတော့ချိုအောင်လုပ်တာပေါ့ the the deal the deal ကသဘောတူညီချက်ကိုဆိုလိုပါလေဒါကြောင့် sprite ခလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့သဘောတူညီချက်ကိုချိုအောင်လုပ်လိုက်တာပေါ့ EDM ဆိုတဲ့သဘောပိုက်ဒီပဲကတော့အယောင်ဝေးစီးပွားရေး contract စာချုပ်စသဖြင့်တို့လုပ်ရမှာမြစ်တာလက်ဆောင်တွေပေးတာမျိုးတခါတည်းရန်လဲငွေသိမ်းတဲ့တန်းနဲ့ချီပြီး contract စာချုပ်ချုပ်မဲဆိုရင်လက်ပေးလိုက်ယူလုပ်တာမျိုးကိုဆိုလိုတာဖြစ်ပါလေအထူးသဖြင့် contract စာချုပ်မှာအပြတ်တွေမြင့်မြတ်ကလေးရမယ်ဆိုလို့ရှိရင်တော့တက်ဆိုင်ရာ contract ကိုလက်ခံတဲ့လူကိုတစ်ဖက်လူတွေကလက်ငွေထိုးတာမျိုးရှိတာသောရရှိများကြားဘူးကြပါလိမ့်မယ်။တနည်းအားဖြင့်တော့မဲလုံးပေးတာငွေပစ္စည်းအခွင့်အရေးစသဖြင့်လို့နဲ့လက်ထိုးတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Cole ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The oil company sweetened the deal by giving the minister $100,000 to spend.
ရင်းနှံကော်မတီကသဘောတူညီချက်မှာမဲလုံးနေနဲ့ဝင်ကြီးတုံးမှုဒေါ်လာ3,000,000ပေးလိုက်တယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The oil company sweetened the deal by giving the minister $100,000 to spend.
ကိုယ့်ရဲ့ကန့်လန့်ချက်ကိုတစ်ဖက်သားကသဘောကျအောင်စာချုပ်ချုပ်ရမှာအယောင်ဝင်စသဖြင့်လုပ်ရမှာသဘောတူညီချက်ကိုတစ်ဖက်ကညွှန်ကြားလာအောင်လက်ထိုးတဲ့အပြုမူမျိုးလုပ်တယ်ဆိုရင် EDM အသုံးအရာဘယ်လိုပြောမလဲ
Sweeten the deal
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်အမေရိကန် EDM အသုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတက်အစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ထုတ်လွှင့်ပေးနေပေးမဲ့ကျမရေခန္ဓာမှာတော့အသည်းအင်ဆိုင်များလာတဲ့အကြောင်းတင်ပြထားပါတယ်။မြန်မာနိုင်ငံမှာအသည်းယောဂအဖြစ်များနေတာမို့အသည်းယောဂမဖြစ်ခင်အစာပြိုးအခြေအနေဖြစ်တဲ့အသည်းအင်ဆိုင်တွေတဲတွေးထဲမှာများလာတဲ့အချိန်မှာကြိုတင်ကာကွယ်မှုတွေလုပ်တဲ့လို့ကျမရေပညာရှင်တွေကဆိုပါတယ်။ပုံမှန်အသည်းဆဲထဲမှာနေတဲ့အသည်းအင်ဆိုင်ဘာကြောင့်တွေးထဲမှာများလာရပါသလဲ။နောက်ပိုင်းကာလတွေမှာပြင်းထန်တဲ့အသည်းယောဂတွေဆက်မဖြစ်လာအောင်ဘယ်လိုကာကွယ်မလဲ။ဒီအကြောင်းအထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းမေးမြန်းတင်ပြထားတာနားဆင်ပါရှင
်โอเคသမားတော်ကြီးဒေါက်တာမင်းစိုးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီအသေးယောဂတွေဖြစ်တာများတဲ့အတွက်ပေါ့ဒီအသေးယောဂရဲ့အစပိုင်းမှာပေါ့နော် ကာကွယ်နိုင်တဲ့ထိနိုင်တဲ့အနေအထားရှိတဲ့ဒီအသည်အင်ဆိုင်များတာနဲ့ပတ်သက်ပြီးတော့ဆရာကြီးဒီနေ့ဆွေးနွေးရမှာဖြစ်တဲ့အတွက်ဒီအသည်အင်ဆိုင်နဲ့ဒီအသည်ယောဂပတ်သက်နေပုံလေးနည်းနည်းရှင်းပြပေးပါလားဆရာ
အသည်အင်ဆိုင်ဆိုတာကအသည်ဆရာကြီးအထဲမှာပဲမြရမယ်ပစ္စည်းတွေပေါ့သူတို့ကသွေးရဲကိုမြန်မာသက်သာရောက်လာစရာမရှိဘူးပေါ့ဆိုတော့အသည်ဆဲတွေပျက်စီးလို့သာသူတို့ကအသည်ဆဲတွေကနေပေါ့ထွက်လာပြီးတော့ဒီသွေးထဲမှာများနေတာအဲ့ဒါကမှဆက်ပြီးတော့မှသေးယောဂါတွေဆက်ဖြစ်သွားတဲ့အလားအလာရှိတာပေါ့သို့သောစီစီအသိဉာဏ်များတာကိုသိရဆိုလို့ရှိရင်တော့ပြင်ကြည့်လိုက်တယ်ဆိုရင်အသေးယောဂါဖြစ်ဖို့အခွင့်အလမ်းတော့နေသားပါမယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီအသေးဉာဏ်ဆိုင်တွေကဘာကြောင့်များပြီးတော့ဘလို့လူတွေမှာအခုလိုများဖို့အတွက်အန္တရာယ်ရှိလဲဆရာကြီ
းဘာကြောင့်အသေးဉာဏ်များလဲဆိုတော့အသေးကိုထိခိုက်ပျက်စီးစေတဲ့အရာတွေရှိတယ်အဲ့ဒါတွေကတော့ဓာတုပစ္စည်းတွေလို့ဟောက်ရက်အဲ့ဒါအဓိကပေါ့ပစ္စုစီတိုင်းစီတွေလည်းရှိကဲဆရာတို့ကနောက်တိုင်းစီးတွေထဲမှာလည်းပဲသူစဉ်အကဲကဲကြောင့်စီးတယ်ပေါ့အသေးကိုထိခိုက်စီးတယ်ခြေကောက်နေတယ်ဆိုလို့ရှိရင်လည်းပဲအသေးအဆန်းကြီးရလာစက်ဖြစ်နောက်ပြုစုစီးစုဖြစ်နေတဲ့လူတွေပြုစုစီးစုဖြစ်နေတဲ့လူတွေကအသေးစီးခုံးဖြစ်ဆိုလို့ရှိရင်လည်းပဲသူကအသေးစဉ်းစားနေရတာပါ
ဟုတ်ကဲ့ဆရာ
ဘာလို့လဲဆိုတော့ကိုခန္ဓာကြီးကတုံးတယ်အဲ့ချက်ပေါ့အဲ့လူတွေမှာဆိုလို့ရှိရင်လည်းအသေးကိုထိခိုက်တယ်အသေးစီးခုံးစီးခုံးနဲ့ကာကြံတဲ့အသေးအဆန်းကြီးနေတာပါအဲ့လိုလူမျိုးတွေမှာဆိုလို့ရှိရင်တော့အသေးရောင်တဲ့လက္ခဏာအကျဉ်းနေလို့လည်းပဲစမိုင်းစစ်စစ်တဲ့နေနဲ့သူ့ကိုဖောက်ကြည့်ပြီးတော့အသေးဆို liver function test ဆိုခေါ်တာပေါ့အသေးရဲ့လိုဆန္ဒကြီးနဲ့ပတ်သက်လို့စမ်းသပ်မှုလုပ်လိုက်တဲ့အခါကျလို့ရှိရင်အသေးအဆန်းတက်မတဲ့ဆိုတော့ PVC ရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီအသေးအဆန်းနဲ့ပတ်သက်ပြီးတော့ဒီအသေးရောကလည်းဟိုဖြစ်တော့မယ်ပေါ့နော်စားပြီးတဲ့ကာလမှာဘလို့ဆောင်ရမ်းရှောင်ရမ်းနေလို့ဖို့အရေးကြီးတယ
်။ရက်ရက်စားအသေးဆိုင်ကြီးကိုစားတက်ပြီ။ဘလို့ပတ်တဲ့ solution တော့ဒီတော့ကလုံးဝရှောင်ပြင်းတယ်။ဟောရက်တော့ဆက်နေတဲ့ solution တော့ရက်ပတ်တဲ့တပတ်မှာအနည်းဆုံးရက်တော့မတော်ပဲဖြစ်တဲ့။ရက်တော့နေမှာ solution လည်းမင်းဒီနေ့အဲ့လိုဆိုမတော်တင်ဘူး။ရက်တစ်ဖက်လုံးတော့သုံးခုရက်ပမာဏ35ပတ်တဲ့မပိုတင်ဘူး။နောက်စေဝါးတချို့ကန်စီရီယာအသေးကိုတိကျချက်စီရီယာနဲ့ပတ်သက်တယ်။အဲဒီကန်စီရီယာကိုချက်လိုက်တဲ့အခါကျရင်အသေးဆိုင်ကနော်မယ်တန်ဖြစ်တာမျိုးရှိပါတယ်။နောက်တစ်ခါသိမှကြရင်တော့သူကအတိုက်ကျတော့ပြီ။အက်စပရင်လို့အဂီဂရိုဖင်လို့ဗီတာမင်လို့ဖင်လို့အဲဒီနောင်ကြောက်သွင်းလို့ရှိရင်လည်းအသေးအင်ဆိုင်ကြီးတက်တတ်ပါတယ်။နောက်အသေးကိုတိကျချက်စီရီယာအစိတ်တွေပေါ့။သူကဓာတ်ပစ္စည်းတွေအဲဒီဓာတ်ဆိုးစေးတွေကလည်းစားတော့ပြရလည်းပဲအသေးကိုတိကျပြီးတော့ကျေးဇူးတ
င်ပါတယ်ဟုတ်ကဲ့ဆရာအဲ့တော့ဓာတုစိုးစေးပါတဲ့အစားအသောက်တွေဆိုရင်ဆရာကြီးဥပမာလေးတွေဘယ်လိုရှင်းပြနိုင်လဲ
ရောင်တွေတင်ထားတဲ့စီတွေပေါ့တချို့ကဥပမာပြင်ဖေးရည်ပြီးဆိုလို့ရှင်ပုံမှန်ရောင်ကတိတ်မနေဘူးဒါမျိုးတွေပဲရောင်ကမလှဘူးပေါ့နော်ဒါဆောင်းအောင်လုပ်ဆိုလို့ရှင်ဆက်ရုံတွေမှာတုံးနေဓာတုစိပါမျိုးနဲ့ရေးနေအောင်လုပ်လိုက်တာမျိုးတော့ပြစ်ဆိုလို့ရှင်တဲ့ဘဝကိစ္စဆိုရင်ရောင်ကရှင်နေဝတ်စားတော့နေဆိုတော့ရောင်မမလှဘူးအဲ့ဒါကြလို့ရှင်ဆက်ရုံတွေမှာဒီစုပိုင်းရဲ့လုပ်တဲ့စီးမျိုးတွေပေါ့အဲဒီပိုရမင်းပိုလို့ပါလို့အဲလိုမျိုးစူးစင်းမျိုးနဲ့စူးပြီးတဲ့အခါကျရင်ရောင်းလိုက်တဲ့အဲဒီဟာတွေကိုပုံရင်းနဲ့ဆင်အောင်မဆင်းဘဲနဲ့ဒါမှစစ်ဖို့ပြီးစားတော့တယ်ဆိုလို့ရှိရင်အသေးအဖြစ်ထည့်ရတာဖြစ်တယ်ကြောင့်မလို့အသေးကိုထိလိုက်တဲ့စီးတဲ့
ဟုတ်ကဲ့ဆရာနောက်တော့ဓာတုပစ္စည်းပါနိုင်တာ
ဒီလိုအခုမျိုးပေါ့ကာဗွန်မိုနောက်ဆိုက်ပါမယ်ဓာတုပစ္စည်းတွေပါတာပေါ့နော်အဲဒီအသေးမျိုးတွေရှူလို့ရှိရင်လည်းပဲအသေးကိုထိလိုက်တဲ့စီးစီပါတော့အင်တုံစီးလို့အစွန်းချူစီးလို့ကျေကျေကျေးဇူးတို့လို့ရှင်လည်းပဲဓာတ်ဥပစီပါရတဲ့ကြောင့်မလို့အသေးကိုထိခိုက်ပြစ်ပြစ်ပါအလုံးစုံသုံးဆလို့ရှင်ပေါ့
ဟုတ်ကဲ့ဆရာနောက်ထပ်ရော
စားစီခံစီမံခဲ့တဲ့အစားအစာတွေပေါ့အဲဒီအစားအစာတွေကစားတဲ့တခြားတဲ့ဒီစားတဲ့အပြင်ကိုသူတို့တက်စီခံလုပ်ထားတဲ့ဓာတ်ဥပစီပါတော့အထူးသဖြင့်စားတော့တဲ့နေရာမှာမတုံးမနေဖော်မလင်လေးသင်္နာမျိုးရှိတတ်တယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဆရာပြောတဲ့အချိန်မှာဒီအဝလုံနဲ့ပြဿနာတွေတစ်ခုရှိတဲ့ခါကျတော့အဲ့ဒါတော့
ဝမ်းဆုံးတဲ့အခါကျလို့ကျွန်တော်ကိုခန္ဓာအလေးချိန်တော့စော့စားမှာပေါ့ကိုလက်ဒီပြင်ကလောက်တာနဲ့အစားအသောက်မှာဆိုလို့ရှိရင်လည်းအစီတို့နောက်ကြည်တဲ့ပါတဲ့အစားအသောက်တွေကိုစော့စားပြီးတော့ပရိုတင်းနောက်ပြီးတော့ဖိနရှင်ရဲ့ဖိုင်ဘာတွေပါတဲ့အစားအသောက်တွေကိုပို့ပြီးတော့စားသုံးပြီးထင်ပြင်ဝမ်းဆုံးယောဂါကိုစော့စားလို့ရ
ဟုတ်ကဲ့ဆရာနော်စီးကျူသွေးကျူယောဂါရှိတဲ့သူတွေအတွက်ကော
စီးကျူသွေးကျူပုံမှန်ချိန်ပြို့လို့ပါဇာတ်တော့ကိုပုံမှန်အနေထားမှာစင်ရတယ်ဆိုလို့ရှင်တော့ဒက်စီကုန်းပါဝင်ပါဝင်နိုင်ပါ
ဟုတ်ကဲ့ဆရာ ဒီအန်ဇိုင်းမမြအောင်အထောက်အကူပြုနိုင်တဲ့ဆောက်ရံတွေရှိသေးလား
ဒါတော့သတ်သတ်တဲ့အစားအစာတွေစားသုံးမှာပေါ့လက်ဆက်ပြီးတော့ခုနပြောတဲ့တရှိခန်းနဲ့စီးပြီးမသုံးထားဘူးဓာတ်ရုပ်စီးပြီးမပါတဲ့ဆောက်ရံတွေစားအစာတွေကိုစားသုံးပြီးတင်အဲ့ဒီသတ်သတ်တဲ့အဒီနန်တွေမှာအန်တီအောက်ဆီဒန့်အဲ့ဒါတွေကအသေးကိုထိခိုက်တဲ့အဆိတ်တွေကိုဖြည့်ပေးနိုင်မှာအဲ့ဒီအန်တီအောက်ဆီဒန့်တွေပါပြီးတော့အသေးကျန်းမာရေးကိုမှသာထောက်ကူပါတယ်ကျားရပါလေဆိုတော့တက်တွန်ပြူလို့အသိအောင်ရှိတဲ့အတီမန်နေစံဒီဘုံလာဥမီတပစ်တီအဲ့ဒါကြီးပုံပြီးစားသုံးတင်ပါ
ဟုတ်ကဲ့ဆရာ
အဲ့တော့ဒီကတော့ငါးကြီးစီသာငါးကြီးစီမှာတော့ Omega 3ပါတော့သုံးမုံငါးတို့ကျူနာတို့စာတင်းမျိုးစာစပီတန် Omega 3သာရှိနေတော့စံဒီကလည်း Omega 3ရပါနော်အဲ့ဒါ top one ဖြစ်တဲ့စီဝါတွေကတော့ဗီတာမင် B12 နဲ့ကိုယ်ဆိုင်ကျူလို့ဖြစ်တာ
ဟုတ်ကဲ့ဆရာဒီအသေးအင်ဆိုင်တွေပေါ့နော်မမြအောင်ထင်းတင်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
အသေးအင်ဆိုင်များလေဆိုရာအသေးပစ္စည်းစင်အစားအဲ့ဒီမှာအင်ဆိုင်ကိုရောယူဆတယ်မျိုးဆိုတော့အသေးပစ္စည်းတာကိုထင်းနိုင်တယ်အဲ့လိုမှမဟုတ်ဘဲနဲ့ဆက်လက်ပြီးတော့ဘေးမပြေပဲထားမယ်ဆိုရင်ဒါနာရရှိအသေးရောင်နဲ့ပြောရကြသွားနိုင်တယ်နောက်ပိုင်းမှာအသေး၆တာအသေးတွတ်တာအဲ့အမည်ဖြစ်ပြီးတော့အသေးလုံးဝပစ္စည်းထားနိုင်မှာအခုဒီလိုဆိုလို့အသေးကန်စာတွေဖြစ်ပြီးတဲ့အခါကျတော့အတက်အမြင်ဆုံးဆုံးညံ့နေတဲ့အတွက်ကြောင့်မလို့အသေးအတိုင်းစက်မိုင်နဲ့ပတ်သက်လို့ဖိစစ်လို့ဖြစ်နေကြစလို့ရှိရင်ဒါနဲ့တက်တွန်းနဲ့ဆံမနဲ့ကြာပြီးဆံမဆံမဆက်များဖို့အဲ့နာစဉ်းစားထွက်သားလို့
ဟုတ်ကဲ့ကျေးဇူးများရှင်ပါဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တိုင်းရင်းသတင်းတောက်တွေစီစဉ်တင်ဆက်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါလေ
။မင်္ဂလာပါရှင်။ကျွန်မကအမီပါ။ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြို့တော်တောင်ကြီးမှာရှမ်းပြည်နယ်ရဲ့ဒေသအလိုက်အမျိုးသားအစ်စ်နိုင်ငံကြီးစီမီဝဲကျင်းပတဲ့သတင်းမူရစ်စီဝါကင်းစင်မှုအတွက်ကချင်ပြည်နယ်ကလူတုချောင်းကနန်းကဆန္ဒထုတ်ဖော်လမ်းလျှောက်တယ်ဆိုတာနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့ကရင်အမျိုးသားအစည်းအဝေး KMU နဲ့အစိုးရတက်မလို့ကြားဖြစ်ပွားတဲ့စစ်ရေးအခြေအနေတွေကိုကြားကြားရမှာပါရှင်
။ကျွန်မကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်ရဲ့ဒေသအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံယူညွှန်ကြားချက်နဲ့ရှမ်းပြည်နယ်အစိုးရက UCB တောင်ကြီးမြို့မှာ၃ရက်ကြာကျင်းပခဲ့ပါတယ်။ April 23ရက်နေ့ကနေ25ရက်နေ့အထိတောင်ကြီးမြို့တော်ခမ်းမမှာကျင်းပခဲ့ပါတယ်။အဲ့ဒီညီလာခံမှာရှမ်းပြည်တိုင်းရင်းသားအသီးသီးရဲ့ကိုယ်စားလှယ်များနိုင်ငံရေးပါတီလူမှုအသင်းအဖွဲ့ကိုယ်စားလှယ်များအပြစ်ရထားတဲ့လက်နက်ကင်တပ်ဖွဲ့ကိုယ်စားလှယ်များစုစုပေါင်း400ကျော်တက်ရောက်ခဲ့ပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်တောင်ကြီးမြို့နယ်အတွင်းရင်းမူနန်းမြဦးကတော့ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်မရသေးဘဲတောင်ကြီးမှာဒေသအလိုက်အမျိုးသားဆက်နိုင်ငံရေးဆွေးနွေးပွဲကျင်းပလိုက်တာဟာပြည့်ပြည့်စုံမှုမရှိဘူးလို့ဆိုပါတယ်ဒီအကြောင်းကိုနောက်ပိုင်းမှာလည်းကြားကြရမှာပါ
ရခိုင်ပြည်နယ်စစ်တွေကျင်းထောင်မှာဖမ်းဆီးခံရတဲ့မြောက်ဦးမျိုးကမြတ်တဆောင်ဆရာတော်ဦးနန္ဒသာရနဲ့ဥခိုင်နေမင်းတို့လူမြောက်ဖို့အတွက်ကြောက်တော်မြို့မှာလူထု900ခန်းကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒီလ24ရက်နေ့ကတောင်းဆိုခဲ့ကြတာပါ။ရခိုင်တပ်မတော် AA ရဲ့ရှင်းနေမြောက်အတိတ်မှဖလားပေါ်လုံးပြန်ပွဲဦးစီးကျင်းပါလို့ရဲကဆရာတော်ကိုဖမ်းဆီးထောင်ချပြီးမတရားအတင်းဆက်တွယ်မှုပုံမှဆက်ခွန်တင်တဲ့တရားစွဲဆိုထားပါတယ်။၎င်းတို့လူမြောက်ဖို့အတွက် AB လ21ရက်နေ့ကလည်းမြောက်ဦးမြို့မှာလူထု900ကျော်ကဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါသေးတယ်။
ရခိုင်တပ်မတော် AA နဲ့အစိုးရတပ်မတော်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကလတန်မြစ်နယ်ပေးလောင်းတင်ရွာဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြတဲ့ချင်းပြည်နယ်ပလဝမြို့နယ်ကစစ်ဘေးရှောင်ချင်းပြည်သူရာကနန်းဟာနေရက်အတိအကျပြန်နေကြပါတယ်။ April 20ရက်နေ့ကမိသားစု62စုလူဦးရေ300ကျော်ဟာသူတို့ရဲ့ဇာတိရွာဖြစ်တဲ့ပြင်ဆိုရွာကိုပြန်သွားကြတာဖြစ်ပါတယ်။ စစ်ဘေးရှောင်ပြည်သူတွေပြန်လည်အခြေချနေထိုင်ဖို့အိမ်ထောင်စုတစုစီအတွက်ချက်35သိန်းတန်တဲ့နေစရာအိမ်နဲ့အတူမိသားစုတစ်ခုငွေချက်3သိန်းစီပေးကမ်းထောက်ပံ့ခဲ့တယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ဝင်စီပင်သားရရေးဆက်စစ်နဲ့ဆက်မှုလက်မှုဝန်ကြီးစလန်းအိုက်ဆက်ခင်ကပြောပါတယ်အဲ့ဒီစစ်ဘေးဒုက္ခသည်တွေဟာရခိုင်တပ်မတော်အေနဲ့အစိုးရတပ်မတော်တို့ကြား2015ခုနှစ်ကဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်နေရက်ကထွက်ပြေးတိမ်းရှောင်ခဲ့ကြတယ်
တနင်္လာရီတိုင်းဒေသကြီးတနင်္လာရီမြို့နယ်မှာတနင်္ဂနွေလုံးပြစ်ခတ်ရက်ဆဲရေးစာချုပ်လက်မှတ်ရေးထိုးထားတဲ့ကရင်မြို့သားအစည်းအရုံး KNU နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဤပြီးလ20ရက်နေ့ကဖြစ်ပွားခဲ့တာပါအစိုးရတပ်မတော်စစ်ကြောင်းက KNU ထိန်းချုပ်နယ်မြေတွင်ဝင်ရောက်လှုပ်ရှားလို့တိုက်ပွဲဖြစ်ရတာဖြစ်တဲ့အတွက်ဤပြီးလ28ရက်နေ့မှာပြုလုပ်မယ့်ပြစ်ခတ်တိုက်ခိုက်မှုရက်ဆဲရေးဆင်ညာပူးတွဲဆောင်ကြည့်ရေးကော်မတီပြည်နယ်အဆင့် JMCS ရဲ့ဆွေးနွေးပွဲမှာဆွေးနွေးတင်ပြသွားမယ်လို့ KNU ဘက်ကပြောပါတယ်ကရင်မြို့သားအစည်းအရုံးကရင်ယူနေနဲ့တနင်္ဂနွေလုံးပြစ်ခတ်ရက်စရေးတဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းပိတ်နဲ့ပဝဲခရိုင်အတွင်းမှာအစိုးရတပ်မတော်နဲ့ပထမဆုံးအကြိမ်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်တယ်လို့ဒေတာအတွင်း KNU တာဝန်ရှိသူကပြောပါတယ်
ကချင်ပြည်နယ်အတွင်းမူရစေဝါကင်းစင်ဖို့ကချင်ပြည်နယ်တဝန်းကလူထုထောင်ကနန်းကလမ်းလျှောက်ဆန္ဒပြဆူတောင်းဝတ်ပြုတဲ့အစီအစဉ်ကိုမြစ်ချင်းသားမြို့မနောကွင်းမှာပြုလုပ်ခဲ့ပါတယ်ဧပြီလ25ရက်နေ့ကပတ်တဆန်ခေါ်မူရတိုက်ဖြတ်ရေးအဖွဲ့၃ပြည့်အထိမ့်မှဖြစ်တင်းပခဲ့တာပါမူရစေဝါတို့မလို့လားလူငယ်လူထုအားမူရရံမကာကွယ်ကြဆိုတဲ့ပိုစတာတွေကိုကန်ဆောင်ပြီးကြွေးကြော်ခဲ့ကြတယ်လို့ပတ်စဆန်ရဲ့မြစ်ချနာမူရစေဝါတိုက်ဖြတ်ရေးကော်မတီအတွင်းရင်မူဆရာအခုန်တန်ကွန်းကပြောပါတယ်ပတ်စဆန်အဖွဲ့ဟာ2015-2016အတွင်းမှာပဲ Banking A ကဒေသံကြော်ဖြတ်စည်းနိုင်ခဲ့ပြီးမူရစ်သုံးဆွဲသူတွေကိုဖြတ်ပေးခဲ့တာ9000ကြော်ရှိနေပြီလို့လည်းပြောပါတယ
်ကချင်ပြည်နယ်ပမော်ခရိုင်မန်စီမြို့နယ်မှာဆွေရတမတော်တပ်ခန်းဤတောင်ယာစိုက်ခင်းတစ်ခုမှာထောင်ထားတဲ့မိုင်းပေါက်ကွဲမှုကြောင့်တောင်ယာလုတ်ကန်နေတဲ့မိသားစုဝင်3ဦးထိမှန်ပြီးကလေးမတဦးသေဆုံးသွားပါတယ်ဧပြီလ19ရက်နေ့မှာဖြစ်ပွားတဲ့ထောင်မိုင်းပေါက်ကွဲမှုကြောင့်မန်စီမြို့ပြည်ဦးလွင်ရက်ကွက်နေဦးဝဖိုင်ပရနန်တော်လေးမီတို့ရဲ့တမီ3ဦးဘုံထိမှန်ပြီးအသက်9နှစ်အရွယ်မထုထောင်ပွဲချင်းပြီးတည်ဆုံပြီးသူရဲ့အမဖြစ်တဲ့16နှစ်အရွယ်မှကြီးပန်အသက်22နှစ်အရွယ်မှဆိုင်းပန်တို့လည်းတန်ရာပြင်းပြင်းထန်ထန်ရရှိခဲ့တယ်လို့ဦးလေးဖြစ်သူဦးရဒွဲကပြောပါတယ်ပုံပေါက်ကွဲခဲ့တဲ့နေရာဟာအစိုးရတပ်မတော်ချေမြန်တပ်ရင်အမ319တပ်ရင်တပ်စခန်းနဲ့မိသားတရားခန့်တာကွာဝေးတယ်လို့ရွာသားတွေကပြောပါတယ်
ဆက်ပြီးတော့တင်းလွာတွေကိုတင်ဆက်ပေးသွားမှာပါ21ရာစုပင်လုံနီလာခံဒုတိယအကြိမ်အတွက်ရှမ်းပြည်နယ်အစိုးရကနေဦးဆောင်ပြီးတော့ရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့မှာဒေသလိုက်မျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတရက်ကိုဧပြီလ23ရက်နေ့ကနေ25ရက်နေ့ထိကျင်းပခဲ့ပါတယ်ဒီဆွေးနွေးပွဲကနေရှမ်းပြည်နယ်ကတိုင်းသားတွေလိုအပ်နေတဲ့နိုင်ငံရေးအဖြစ်ရလာနိုင်လား21ရာစုပင်လုံနီလာခံအတွက်ဘလို့အထောက်အကူဖြစ်စေမလဲဆိုတာကိုနမ်ဟောင်ကနေစူးစီးတင်ဆက်ထားပါတယ်
ရှမ်းပြည်နယ်မြို့တော်တောင်ကြီးမြို့မြို့တော်ခမ်းမမှာကျင်းပခဲ့တဲ့ရှမ်းပြည်နယ်ရဲ့ဒေသအလိုက်အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးအင်ကာနေ့အထိ3ရက်ဆက်တိုက်ကျင်းပခဲ့ပါတယ်။ဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသညနိုင်ဦးစီအလုပ်အမှုဆောင်ပြည်နယ်လူတော်ကိုယ်စားလှယ်ဦးရန်ကျော်ကတော့ဒီဆွေးနွေးပွဲကနေစစ်မှန်တဲ့ငြိမ်းချမ်းရေးရရှိဖို့မျှော်လင့်တယ်လို့ပြောဆိုပါတယ
်။အမျိုးသားရေးအစဉ်ဆွေးနွေးပွဲဖြစ်တဲ့အတွက်ကျွန်တော်တက်ရတာအင်တာမတမိုးရှိပါတယ်ပေါ့။အတိအကျတော့ကျွန်တော်ဒီဆွေးနွေးပွဲကနေငင်းချမ်းရေးရရှိဖို့အရေးကြီးပါတယ်။ငင်းချမ်းမှလာကျွန်တော်နိုင်ငံတော်ရေးတိုးတက်ခွင့်ပြုမှာဖြစ်ပါတယ်။
တက်ရောက်တဲ့လူ400ကျော်အနက်အဖွဲ့အစည်းကိုယ်စားလှယ်တွေကစာတမ်းအဆောင်80တင်တွင်ဖတ်ကြားခဲ့ပါတယ်။ပင်လုံမြို့ကတက်ကြွလှုပ်ရှားသူလူငယ်ဆိုင်းဟောင်စစ်ကတော့ရှမ်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုတောင်ကြီးမြို့မှာကျင်းပခွင့်မပေးဘဲဒေသအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပလိုက်တာဟာရှမ်းတွေအတွက်ပါအခွင့်ရေးမှမရှိဘူးလို့ပြောပါတယ
်။ရှမ်းတိုင်းကပါအခွင့်ရမှာတွေ့ရတယ်။အနာထောင်ရတဲ့ပုံစံ။ဒါအချက်ဆိုကျွန်တော်ပြောသလိုပေါ့အဖက်စီပေါင်းစုံပါပါရဲ့။နောက်လာမှလာမယ့်21ရက်ဆွေးနွေးလာခါတို့ကျင်းပဖို့အတွက်အမြန်လုပ်ရလို့ပဲရှိနေမှာ။
ရှမ်းပြည်နယ်အစိုးရဝန်ကြီးချုပ်ဒေါက်တာလင်းထွတ်ကတော့အဲ့ဒီညလာခါမှာတင်သွင်းတဲ့စာတမ်းတွေကိုစုစည်းပြီးနိုင်ငံရေးစီးပွားရေးနေရာနဲ့တဘာဝတရားစာတမ်းဆိုင်ရာစာတမ်း၃ဆောင်ဖြစ်အောင်စုစည်းပြီးနေပြည်တော်မှာမကြာခင်ကျင်းပမယ်21ရက်စုပင်လုံညလာခံဒုတိယအကြိမ်မှာတင်သွင်းသွားမယ်လို့အခမ်းအနားမှာပြောကြားခဲ့ပါတယ် ရှန်တိုင်းနာမြဒီမိုကရေစီအဖွဲ့ချုပ်SNLD ရဲ့ကိုယ်စားလှယ်အဖြစ်တက်ရောက်ခဲ့တဲ့တောင်ကြီးမြို့နယ်ပါတီအတွင်းရေးမှူးနောက်မြဦးကတက်တူရိုက်ခြင်းမှာခဲ့တာဖြစ်တဲ့အတွက်အဲ့ဒီဆွေးနွေးပွဲဟာပြည့်စုံမှုမရှိဘူးလို့ပြောပါတယ်။
တန်းလူရင်းနဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ရမှာဒီတစ်ခေါက်အားနည်းမှုတွေရှိနေပေမဲ့နောက်တစ်ကြိမ်အတွက်အတွေ့အကြုံပဲလို့ PNLO ဥက္ကဋ္ဌကိုမြင့်ထွန်းကပြောပါတယ်။ဒါကျွန်တော်တို့ရဲ့ပထမဦးစားပေးတောင်းသွားတော့ကျွန်တော်တို့တန်းလူရည်တွေဖယ်ရမှုနဲ့ပြည်ထောင်စုထူထောင်နိုင်ဖို့ဒါကတော့အဓိကကျွန်တော်တို့အားလုံးရဲ့ပုံရိပ်မှန်ချက်ဖြစ်ပါတယ်။ဒါအမြင့်မှာဆိုဖြစ်ပါတယ်။ ကျင်းပတော့ဖို့ရှိနေပါတယ်ရှင်။ဆက်ပြီးတော့ချင်းပြည်နယ်မှာချင်းပတီပူပေါင်းရေးနဲ့ပတ်သက်ပြီးတော့ချင်းတို့တဲ့ရေးပါတီ
ချင်းနိုင်ငံရေးပါတီတွေရဲ့ပူးပေါင်းရေးလမ်းကြောင်းကဘလို့အခြေအနေရှိနေပါသလဲတပါတီအဖြစ်ပူးပေါင်းနိုင်မဲ့အလားအလာရောရှိပါသလားအကြောင်းစုံကိုတော့ကိုရောဘတ်ကနေစူးစီးထားပြီးတော့နိုင်ကုန်းအင်ကနေတင်ဆက်ထားပါတယ်အတန်တွေကကြားနေရပြီယနေ့အချိန်ထိလက်သွဲ့အကောင်အထည်ဖော်မှုရှိမလားသေးတဲ့ချင်းနိုင်ငံရေးပါတီများတပါတီအဖြစ်ပူးပေါင်းရေးခြေလှမ်းဟာအချိန်မဆွဲသင့်တော့ပဲအစောတလင်အကောင်အထည်ဖော်သိ ပေါင်းမယ်ပေါင်းမယ်ဒါခေါင်းဆောင်ပင်းရပြောင်းနေတယ်လက်တွေ့တဲ့ဘာမှတိတိကျကျလဲတော့ပေါင်းမလဲရှူတာလဲမသိရ ဒီကဖြစ်မြန်မြန်ကျွန်တော်တို့တွားချင်တယ်ပေါင်းမယ်အတူတူအခုကလေးကမြို့နယ်အသီးသီးမှာခြေကုပ်ယူလို့ရအောင်ကျွန်တော်တို့ပြင်ဖက်ကွက်ထင်ပြီးလို့မရဘူးတပါတီအနေနဲ့ကျွန်တော်တို့မြို့နယ်အသီးသီးကိုလှည့်လေပြီးတော့အစီအုံကြီးစလို့အမျိုးသားကြီးလည်းနှူးကြမှုရှိလာအောင်သူတပေါ်နဲ့အမြန်ဆုံးအကောင်အထည်ဖော်ရှိခြင်းနဲ့ဆန္ဒနဲ့ကျွန်တော်တင်ပြရချင်းဖြစ်တယ်
ချင်းသူသားရေးပါတီဟာပြီးခဲ့တဲ့မလ3ရက်နေ့ကတပ်ပြချင်းမြောက်ပါတီညီလာခံချင်းပါဆက်ပြီးချင်းပါတီများပူးပေါင်းရေးဆိုင်ရာဆိုပြတဲ့အချက်ကိုလည်းချက်ကိုဆုံးဖြတ်ခဲ့ကြတာပါချင်းမျိုးရာကိုစားပြုအနေနဲ့ဖွဲ့စည်းထားတဲ့ချင်းသူသားရေးပါတီချင်းမျိုးရာဒီမိုကရေစီပါတီချင်းသူမိုကရေစီဖွဲ့ချုပ်ပါတီတို့ဟာတပါတီစည်းအနေနဲ့ပူးပေါင်းဖို့လွန်ခဲ့တဲ့နှစ်နှစ်ကလေးကအစတင်လှုပ်ဆောင
ပြည်သူ့ပေါင်းချင်တဲ့သူတွေရှိနေတာဖြစ်တယ်လို့ချင်းမျိုးရန်ဒီမိုကရေစီပါတီရဲ့အထွေထွေသွေးမှုဆလိုင်းကျုပ်ဖိထောင်ကပြောပါတယ်။ပါတီအတီးတီးထဲမှာမပေါင်းချင်တဲ့သူတွေကတော့အနည်းငယ်များတော့ရှိနေတာပဲလေ။ဒါတော့ပါတီအားလုံးမှာရှိနေတာပါပဲ။မပေါင်းချင်တဲ့သူဒါမှမဟုတ်လက်ရှိရှင်းဆိုအနေထားကိုကျင့်တဲ့နေတဲ့လက်ခံတဲ့သူတွေပြောမွေးနေတဲ့သူတွေကတော့ရှိနေတာပဲလေ။
ချင်းဒီမိုကရေစီဖွဲ့ချုပ်စီအယ်ဒီပါတီအထွေထွေသွေးမှုဆိုင်ပြည်ပြည်ကတော့ချင်းပါတီပူပေါင်းရေးဟာသဘောတူပြီးသားဖြစ်တယ်။နံပါတ်၄အရာကိုကျွန်တော်တို့ပါတီညီလာခံမှာပြန်ချပြပါမယ်။အဲ့တော့ပါတီညီလာခံဆုံးဖြတ်ချက်ဟာနောက်ဆုံးအတည်ဖြစ်တယ်။အခုလက်ရှိမှာတော့ချင်းညီခံပါတီကြီးတုံးခုနဲ့မျိုးနွယ်စုကိုခြေခံပြီးဖွဲ့စည်းထားတဲ့ပါတီငယ်ခုနှစ်ခုကရှိနေပြီ။ရွေးကောက်ပွဲတုန်
ော့စောက်ကြည့်ရမှာဖြစ်ပါတယ်
အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မူရစီဝါကင်းစင်စီဘိုကချင်ပြည်နယ်ကလူထုထောင်ကနန်းကလမ်းလျှောက်ဆန္ဒပြခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်နေခဲ့ကြတာကတော့ကျွန်တော်တို့ BNN ဝိုင်းတော်သားတွေရတယ်အပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပါ
။တိုင်းရင်းသတင်းနောက်ဒီအစီအစဉ်တင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။သောတာရှင်များရှင်ဒုတိယအကြော့ကျင်းပဖို့ရှိတဲ့27ရာစုပင်လုံးညဉ့်ညံ့ရေးညီလာခံကိုမေလတတိယပတ်ထဲမှာကျင်းပဖို့စီစဉ်နေကြပါပြီ
ရှေမတိုးနောက်မဆုတ်တာဖြစ်နေတဲ့ညီညာရေးလုပ်ငန်းစဉ်တစ်ခုလုံးအတွက်23ပြည်လုံးညီလာခံဒုတိယအကြော့အစည်းအဝေးကနေဘလောက်အထိမျှော်လင့်စရာတွေရှိနေပါသလဲ။NCA လက်မှတ်ထိုးသူတွေရောလက်မှတ်မထိုးကြသေးသူတွေပါအစုအဖွဲ့အားလုံးပါဝင်တဲ့ညီညာရေးလုပ်ငန်းစဉ်တရက်ဖြစ်ဖို့အလားအလာမှာဘာတွေကအကဲစန်းချက်တွေရှိနေပါသလဲ။ဘာတွေကအလားအလာကောင်းနေပါပြီလဲ။လာမယ့်စနေနေ့ည9:00လေးလိုက်အစီအစဉ်မှာ Dai Lila is season told when Jama call you my pipare. Tamamaho go me go you sa go me go nego. Sa ne pisi at then fine pisi. View in your mawango, Jodin Bibu Talu Yabare. View in your mawaye Facebook Samyana male. Go at me machago yebu talu le yabare. View in your mawaye phone and maga. Dick nidonya nit don't shin ning nganga li pipare. Email is agaro. Bamis at viewinnews.com pipare. Dai Lila is season ma. Fawin swinis ame todasin you choose about it.
American Soyae, the Borani Avogu, Tinja Baromation.
Camoria Nangama, not a second Kunin, not a second Dema, Jimpame, Yoko, Camoria, Muta, Yoko, Commission, Top Banji, Payment Jow, USAID. American Nanganaga Pumbi Agency, Akula Twinchina Labare, Maybe Tumia, a Tipinja P. Longa, Yoko Wet and Yimboa work is at the Pishin Longan, the Akam Lazi, Yoko Western Anne Muri, Yojazi, Edwe, Loacha Degu, Shapwe Porto Ye Sare, Kisaya De, Anisi and Nene Losan and Yero Dwe, Cambodia, Yoko Wes, Siman Kangwe Mu, Siman Gainsu, the Gonsin Ne, Nanisa Adwe, American Dollar, Tidatama Shitan Kuni, Topan Bima Chipane. Disimangeha and Isigo, a young USA and Diga, bigger a cuny de yet, now said Dwele Chipare. Eddie Mula a cuny de Damaro, Tanare, ye do me de Mulonga, Yoka, where Ocho Musaya dena, maybe went Mapontin ye a dre, Nyabi to go, TB, a jangjar, a longanzini, Pawemare. A cool teacher be me a cuny tapa muha, and Isi in the net, not out the second a cuny marginpame. Tidarin Yoka, where in it, not out the second a marginpame. Tangalusaya, Yoka, where in my, a table, Piware, Pivin Pionle Moody, she do Losam Moody, Pilona, Yero, Dwepipare. USA Indigo, American Tamara Hound, John F. Kennedy Ga, the Tongo, a chosset Kunema, Sardin, Titonga Pipi, Nangaja, Tambi, a Dwe, American Suyaga, a Kunirigo, a Miazon Penny, a poet city who left your body. The Tongoya goes and Nakunaga Salo, Camoria Pumjoy sees in a Dwe, American Suyaga, dollar, 10 billion la Kuni, top and bigger beach body. Nanganaga, Yoko Western Foundation, Nangandari and Nene Lula Bitiamia Dare, Yoko Buerema, Pawin Winshi, Edwe, Pambu Benida Pipare, Adi Puerema, Pawine, Tija Lula de Pinashiniha, Yoko Western de Akon Laine, Yoko Buere, Yeshi Tidan Ye Dwe. Titagani, he dream hinting ye looks on Benida Pipare. Tatangoya, Shisakunakunaka Salo, Dinaganaga, Yoko Western Foundation, Pumyoza Democracy Nanganine, Pumyo B Democracy Nangamau, they are Lizang Anangama, Kuni Losan Big B Chibare. Yoko Berima, Pawin Song Yachinha, Jama Tanswana Democracy, Chigan Omni Chichau, Camorian Nanga, Democracy Sine Agong Lai to American Piran Zunine, Camorian Muta Yoko Ber Comedy, Yapa Puet City, Nangaye Party Dine, let Dwell Losambo, Mionli Majang, Camorian Nangasaya, American Tamaji, William Hydka, Pioja Varekna.
American Soyae, the Borani, Abo, Timbialu, A Kuna Singarago, American Soyae, the Borani, Pibi, Vue, Abom
Hojang, Tizzi, Apparition. A Kulatamaga, Lungering, Gonsima, Taljani, Sunri, Kama, Nagoria, Gupia, Toby, Pibu, American, at the Channing, and Lugo, Tonapi, Lumpion, Abari, Titabja, Siwima, American, and Jay, when you rex tell us, Okata, Tene, Pramazon, Soy, and Male Pipari, American, Tamara, Donald Trump, and Muda, Lungering, Jambi, how Michael Flingha, sit at Bojoji, Dawingan, and Tom Salim, and Nayu Jama, Langanja, Suari, Sika, Apoca, Peter, Lekan, Makayala, three beat having me, at the Trolla, at Tapari, yet Lekan Cabon Yabari, Turgi, Suar. Siga dollar ngading jone Russia lo ngashin ni siga dollar taung ne chi bi ya yu ke le so ra ko twei ya da ba taung ne chi American lo RF module electronic disi re Iran ko tin pon mu ne Singapore လူမျိုးတက်ကိုအမေရိကန်ကျင်းတော်မှာလာပေါင်း40အကျဉ်းချပြစ်ဒဏ်ချလိုက်ပါတယ်။သူတင်ပို့တဲ့ပစ္စည်းတွေက14ခုတည်းမနည်းကိုအီရန်ကမပောက်ကွဲသေးတဲ့ဖောက်ခွဲပြေးပစ္စည်းတွေထဲမှာတွေ့ရှိခဲ့တာဖြစ်ပါတယ်။ Pacific သမုဒ္ဒရာမြောက်ပိုင်းမှာရုရှားနဲ့ဂျပန်နိုင်ငံတို့ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေပေါ်မှာပူးတွဲစီးပွားရေးစီမံကိန်းတွေလုပ်ဖို့အတွက်ရုရှားနဲ့ဂျပန်ခေါင်းဆောင်တွေမော်စကိုမှာတွေ့ဆုံဆွေးနွေးပါတယ်။ဂျပန်ဝန်ကြီးချုပ်နဲ့ရုရှားသမ္မတတို့ပြီးခဲ့တဲ့ခုနှစ်လကြာသုံးချိန်တွေ့ဆုံခဲ့ပြီးအခုတခါထပ်ပြီးတွေ့ဆုံတာဖြစ်ပါတယ်။ဂျာမနီနိုင်ငံကိုချစ်ချည်ခီးစဉ်ဖြင့်ရောက်နေတဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့ဂျာမနီစစ်ဦးစီးချုပ်တို့တွေ့ဆုံရမှာနှစ်နိုင်ငံစစ်တပ်ပူးပေါင်းဆောင်ရည်တိုးမြှင့်ဖို့ဆွေးနွေးခဲ့ကြပါတယ်
။သတင်းချင်းချုပ်ကိုဒေါက်ခင်မြတ်တက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့မနက်ခင်းအတွက်စီစဉ်ထုတ်လွှင့်မှုကမက်အင်ဂျင်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာတပ်ဖက်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီမနက်ခင်းအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးပါကတော့ line meter 1925တို့ကနေထုတ်လွှင့်ပေးမှာဖြစ်တဲ့အတွက်အဆောင်မြောနားဆင်နိုင်ပါတယ်။ VOE ကိုနားတတဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.